Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါတော်ရရှိမှခင်ဗျာဖေဖော်ဝါရီလ27ရက်အင်္ဂါနေ့ညပိုင်း VOA မြန်မာပိုင်းအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စု Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီမြန်မာစံတော်ချိန်ည9နာရီကနေ10နာရီထိထုတ်လွှင့်ပေးနေတဲ့အစီအစဉ်ကိုတော့ဒိုင်နိုမီတာ30နဲ့ဒိုင်နိုမီတာ51နဲ့လမ်းလမ်းမီတာ190တို့ကနေတိုက်ရိုက်နားဆင်နိုင်ရသလို VOA မြန်မာပိုင်းရဲ့ Facebook နဲ့ YouTube စာမျက်နှာတို့ကနေလည်းတိုက်ရိုက်ကြည့်ရှုနားဆင်နိုင်ကြပါလိမ့်ခင်ဗျာဒီကနေ့ညမှာအစီအစဉ်မှုဖြစ်နေကျွန်တော်ဇော်ဝင်းလန်ကဆောင်ရွက်ပေးတော့မှာပ
ါကျွန်တော်နှမောင်သားမှာအနေအခသိင်ကင်းကြပါစေခင်ဗျာဒီကနေ့ထိတ်ကိုတက်လာတဲ့သတင်းတွေကတော့အမေရိကန်ကယူကရိန်းမှာအစိတ်အောက်ဖြစ်စေတဲ့ဓာတုပစ္စည်းတွေကိုအသုံးပြုရန်စဖို့အစီအစဉ်ရှိတယ်လို့ရုရှားကာကွယ်ဝန်ကြီးဌာနကဒီကနေ့ဆွဆွဲလိုက်ပါတယ်တရုတ်နိုင်ငံအနေနဲ့ရုရှားကိုစစ်လက်နက်တွေပေးရဖို့စဉ်းစားနေတယ်ဆိုတဲ့အပြောအဆိုတွေနဲ့ပတ်သက်ပြီးဒီရေးကိစ္စတွေကိုဆွေးနွေးနေတဲ့အရေးအယံတော့မတွေ့ရဘူးလို့ယူကရိန်းစစ်ဘက်ထောက်လှမ်းရေးအကြီးအကဲကအမေရိကန်မီဒီယာတွေကိုပြောလိုက်ပါတယ်မြန်မာနိုင်ငံအတွက်အတိတ်ကရောက်နေသူတွေအတွက်လူသားချင်းစာနာထောက်ထားမှုအကူအညီပေးရမှာလိုအပ်နေသူတွေလက်ထက်ဘေးကင်းလုံခြုံပြီးအဟန့်တမရှိပို့ပေးနိုင်ရေးမြန်မာနိုင်ငံဘက်ကဖွင့်ပြဖို့ဂျပန်ဆိုရကတောင်းဆိုလိုက်တဲ့သတင်းတွေနဲ့တခြားမြန်မာနိုင်ငံကဘာသတင်းတွေကိုကိုစော်ဝင်းနိုင်နဲ့ကျွန်တော်တို့တင်ပြပေးကြပါပ
ါဟုတ်ကဲ့ပါခင်ဗျာသတင်းတွေနားဆင်လို့ပြီးတဲ့အခါမှာတင်ပြပေးမယ်နောက်ဆုံးရသတင်းပေးပို့ချက်တွေမှာဆိုရင်တော့ရှမ်းပြည်နယ်အရှေ့ပိုင်းတချီလေးမြို့ကကြန့်ခန့်ရေယုံအနီးမှာမင်းညကဘုံငါလုံးပောက်ကွဲခဲ့ပါတယ
်ဟိုဒဏ်ရာရတဲ့လူနာတော့မရှိပါလေဆိုသိကိုကြီးကတော့မရှိပါဘူးဟောအားလုံးပေါက်ပနာဦးကြဒီလေးရတူယောက်ျားလေးက6ဦးပေါ့နော
်ပောက်ကွဲမှုကြောင့်ထိခိုက်ဒဏ်ရာရတဲ့နောက်ဆုံးအခြေအနေတွေအပြင်ဒီမော့ဆိုမြို့မှာလက်နက်ကြီးကြီးကြားလို့အရသား2ဦးသေဆုံးခဲ့တာစစ်ကောင်စီအကြီးအကဲရခိုင်ပြည်နယ်စစ်တပ်မျိုးခီးစဉ်အကြောင်းနဲ့ဘင်္ဂလားဒေ့ရှ်ရောက်ရင်းညာတွေပြန်လက်ခံဖို့စတင်ဆောင်ရွက်နေတဲ့အခြေအနေစတဲ့သတင်းပို့ချက်တွေကိုနှာစင်ကြပါမယ်။နောက်ပိုင်းမှာလည်းအပတ်စဉ်ကဏ္ဍတွေကိုဆက်လက်တင်ပြပေးသွားမှာဖြစ်ပါတယ်။ဒါရင်မတင်ဆက်ခင်အခုအရင်ဆုံးတော့နောက်ဆုံးရရှိထားတဲ့သတင်းတွေကိုဥတ္တမောင်တန်းနဲ့ကျွန်တော်ဇောင်းဝိုင်းတို့ကတင်ပြပေးသွားမှာပါနဲ့
။အမေရိကန်ကယူကရိန်းမှာအစိတ်အောက်ဖြစ်စေတဲ့ဓာတုပစ္စည်းတွေကိုအသုံးပြုရန်စဖို့အစီအစဉ်ရှိတယ်လို့ရုရှားကာဝေးဝန်ကြီးဌာနကဒီကနေ့အင်ကာနေ့မှာဆွဆွဲလိုက်ပါတယ်အထူးစစ်စီရေးနေရာတွေမှာရုရှားတပ်တွေကဓာတုလက်တက်တွေသုံးဖို့စီစဉ်နေတယ်လို့ယခင်ရုရှားနိုင်ငံဆိုင်ရာအမေရိကန်သံအမတ်ကြီးဂျွန်ဆူလီဗာက February 22ရက်နေ့ကအမေရိကန်နိုင်ငံ Wilson Center မှာပြောခဲ့တာကိုကိုးကားပြီးရုရှားကာကွယ်ရေးဝန်ကြီးဌာနကအခုလိုဆွဆွဲပြောဆိုလိုက်တာဖြစ်ပါတယ်အဲဒီလိုဆူလီဗန်ပြောတာကိုအမေရိကန်နဲ့ချိုင်ဟာဘတ်တွေကယူကရိန်းမှာအစိတ်တောက်ဓာတုလက်နက်ပစ္စည်းတွေအသုံးပြုရန်စဖို့ရွေချက်အဖြစ်ရုရှားကသဘောထားတဲ့အကြောင်းတရောင်ချီဓာတုနဲ့ဇီဝကာကွယ်တပ်ဖွဲ့တွေရဲ့အကြီးအကဲ Igor Kirillov ကပြောကြပါတယ်။ထိုးစစ်ဆီနေတာကြောင့်အခုလိုလှုပ်တာကိုနိုင်ငံတကာအစိုက်ဝင်းကစုံစမ်းစစ်ဆေးနိုင်မှာမဟုတ်ဘူးလို့အမေရိကန်နဲ့ဂျာယာဘာတွေကယူဆကြပုံရကြောင်း Igor Kirillov ကပြောပါတယ်။ရုရှားလှုပ်တာအဖြစ်လဲဖြစ်တင်ပြောကြလိမ့်မယ်လို့သူကထင်မြင်ပါတယ်။ဒါပေမဲ့ပြဿနာချတဲ့သူကိုရုရှားကဖော်ထုတ်ပြစ်ပေးမယ်လို့သူကဆိုပါတယ်။အမေရိကန်ကအပြေးဝပြင်ဆင်နေပြီလို့ရုရှားကယူဆတဲ့အကြောင်းလဲသူကပြောသွားပါတယ
်တရုတ်နိုင်ငံအနေနဲ့ရုရှားကိုစစ်လက်နက်တွေထောက်ပံ့မှုစဉ်းစားနေတယ်ဆိုတဲ့ပြောဆိုမှုတွေနဲ့ပတ်သက်လို့တရုတ်ဘက်ကအဲ့ဒီလိုလုပ်ဖို့ဆွေးနွေးနေတဲ့အရေးအယံမတွေ့ရဘူးလို့ယူကရိန်းစစ်ဖက်ထောက်လှမ်းရေးအကြီးအကဲကီရီလိုဘူဒါနော့ဖ်ကအမေရိကန်သတင်းမီဒီယာတွေကိုပြောပါတယ်မကြသေးခင်ကအမေရိကန်အကြီးထန်းအရာရှိတွေဘက်ကတရုတ်အနေနဲ့ရုရှားကိုလက်နက်ပစ္စည်းကိရိယာတွေပေးဖို့စဉ်းစားနေတဲ့အကြောင်းပြောကြားခဲ့ပြီးတဲ့နောက်မှာအဲ့ဒီလိုလှုပ်ဆောင်မှုကိုတားမြစ်တဲ့အနေနဲ့ယူကရိန်းဘက်ကတန်တပန်ရေးရဖိအားပေးတဲ့လှုပ်ရှားမှုတွေကိုလှုပ်ဆောင်လာတာလည်းဖြစ်ပါတယ်ဒီကိစ္စဖြစ်လာနိုင်ခြင်းအလားအလာနဲ့ပတ်သက်ပြီးတနင်္လာနေ့က VOA နဲ့တွေ့ဆုံမင်းမြန်းကမှာတော့ယူကရိန်းစစ်ထောက်လှမ်းရေးအကြီးအကဲကဒီအပေါ်တစုံတရာပြောဆိုလို့ခြင်းမရှိပါဘူးလို့တုံ့ပြန်ခဲ့ပါတယ်အခုလောလောဆယ်မှာလည်းတရုတ်ဘက်ကရုရှားကိုလက်နက်လွှဲပြောင်းပေးဖို့သဘောတူထားဟာမရှိပါဘူးဒါနဲ့ပတ်သက်လို့လည်းဆွေးနွေးဖို့အစီအစဉ်တောင်မရှိမထင်ပါဘူးလို့လည်းသူကပြောဆိုခဲ့ပါတယ်ဒီလအစောပိုင်းတုန်းကအမေရိကန်နိုင်ငံရဲ့ဝန်ကြီးအန်တိုနီဘလင်ကင်နဲ့တရုတ်နိုင်ငံရဲ့ဝန်ကြီးတို့ရဲ့တွေ့ဆုံမှုမှာလည်းတရုတ်ဘက်ကရုရှားကိုလက်နက်တင်ပို့ရောင်းချနိုင်မှုအလားအလာရှိတဲ့အပေါ်ဆွေးနွေးမိကြောင်းထုတ်ဖော်ပြောဆိုခဲ့တယ်လို့ CIA ဒါရိုက်တာကလည်းတရုတ်ဘက်ကရုရှားကိုလက်နက်ရောင်းချနိုင်ခြင်းဖြစ်နိုင်ခြင်းအလားအလာရှိပြီးချိန်ဆနေတာသာဖြစ်တယ်လို့တွေ့ဆုံမင်းမြန်းကတစ်ခုမှပြောဆိုထားပါတယ်ရုရှားအနေနဲ့လက်နက်တွေကိုမြောက်ကိုရီးယားကနေဝယ်ယူနိုင်တယ်လို့ရုရှားဘက်ကဒီလိုလက်နက်တွေရနိုင်တဲ့တခုတည်းသောနိုင်ငံကလည်းအီရန်ပဲဖြစ်တယ်လို့လည်းယူကရိန်းထောက်လှမ်းရေးဒီကဘူဒါနော့ဖ်ကပြောဆိုခဲ့ပါတယ်ခင်ဗျာ
အမေရိကန်နိုင်ငံရဲ့ဝန်ကြီးအန်တိုနီဘလင်ကင်ဟာအာရှလယ်ပိုင်းနိုင်ငံတွေကထိတ်တန့်တန်တမာတွေကိုဇက်တိုက်တွေ့ဆုံမှုကာဆတ်ဆန်ကိုဒီကနေ့ရောက်ရှိနေပါတယ်ဒီသတင်းမှနောက်ပိုင်းမှာ ဥဇက်နိုင်ငံမြို့တော်တာရှ်ကန်ကိုရောက်ရှိမှာဖြစ်ပါတယ်။ဝင်ကြီးပလိုက်ကန်ခီးစင်ဟာရုရှားကယူကရိန်းကိုကျူးကျော်တဲ့တနစ်တိတိပြည့်ပြီးရပ်ပိုင်းအခြားမှာဖြစ်လာခဲ့တာပါ။နိုင်ငံခြားရေးဝင်ကြီးပလိုက်ကန်ဟာကာဇက်နိုင်ငံခြားရေးဝင်ကြီးမုခ်တာတီလူပါတီသဗရာကာဆမ်ဂျိုမတ်တိုကာယက်တို့နဲ့လည်းတွေ့ဆုံမှာဖြစ်ပါတယ်။ဘိုအာရှတိုင်းပြည်တွေရဲ့လွတ်လပ်ရေးအချုပ်အခြာအာဏာပိုင်ဆိုးရေးနဲ့နည်းမြေပိုင်ဆိုးရေးကိုအမေရိကန်ကဂတိကဝတ်ထားလေးစားကြောင်းနိုင်ငံခြားရေးဝင်ကြီးဘလင်ကန်ကပြောဆိုလိုက်မယ်လို့အမေရိကန်နိုင်ငံခြားရေးဝန်ကြီးဌာနရဲ့ထုတ်ပြန်ချက်မှာပြောထားပါတယ်။ယခင်ဆိုဗီယက်ပြည်ထောင်စုထဲမှာပါခဲ့ကြတဲ့ကာဇက်စတန်၊ကစ်စတန်၊တာဂျစ်ကစ်စတန်၊တာခ်မန်ကစ်စတန်၊ဥဇ်ဘက်ကစ်စတန်နိုင်ငံတွေပါဝင်တဲ့ C5+1 လို့သိကြတဲ့အစည်းအဝေးတက်ကိုလည်းကျင်းပလိုက်မယ်လို့မျှော်လင့်ထားကြပါတယ်။အာရှအလဲပိုင်း၅နိုင်ငံကိုအစစ်လာအဖြစ်ရုရှားဆွေးကဩဇာလွှမ်းမိုးထားတဲ့နယ်ပယ်ဒစိမ့်တစ်ပိုင်းဖြစ်ရှုမြင်ကြတာပါ။ဒီနိုင်ငံတွေကယူကရိန်းစစ်ပွဲမှာရုရှားကိုအများသည့်ထောက်ခံထားကြတာတော့မဟုတ်ပါဘူး။ဒါပေမဲ့ပြီးခဲ့တဲ့သတင်းပတ်မှာကုလသမဂ္ဂအထွေထွေညီလာခံကယူကရိန်းပေါ်ရုရှားကကျူးကျော်စစ်ကိုရှုတ်ချတဲ့ဆုတ်ဖြတ်ချက်ချရမှာတော့မင်းပေးပဲသူတို့ကနေခဲ့ကြပါတယ်။ရုရှားရဲ့ကျူးကျော်မှုဟာသူတို့အတွက်ချိန်ချောက်မှုဖြစ်တယ်ဆိုတာဝန်ကြီးဘလင်ကန်ရဲ့အာရှလက်ပိုင်းခီးစဉ်တွင်ဒီနိုင်ငံတွေကိုနားချစည်းရုံးနိုင်လိမ့်မယ်လို့အမေရိကန်ဘက်ကမျှော်လင့်ထားပါတယ်။
အင်ဒိုပစိဖိတ်ဒေသအတွင်းတရုတ်ရဲ့လွှမ်းမိုးမှုခိုင်မာအားကောင်းလာနေခြင်းလူမျိုးရင်းဆိုင်ရာပူးပေါင်းဆောင်ရွက်နိုင်ဖို့နိုင်ငံအကြားထောင်လိုက်သတင်းအချက်အလက်တွေမျှဝေပေးဖို့ဂျပန်နဲ့နယူးဇီလန်နိုင်ငံသားရဲ့ဝန်ကြီးတွေသဘောတူလိုက်ကြပါတယ်။နယူးဇီလန်နိုင်ငံသားရဲ့ဝန်ကြီးနာနာယာမာဟူတာနဲ့ဂျပန်နိုင်ငံသားရဲ့ဝန်ကြီးယိုရှိမတ်ဆာဟာယာရှိတို့ဂျပန်နိုင်ငံတိုကျိုမြို့မှာတွေ့ဆုံဆွေးနွေးကြခြင်းဥရုယာတိပြောင်းလဲမှုရေကြောင်းဆိုင်ရာလုံခြုံရေးကိစ္စရပ်တွေနဲ့ပစိဖိတ်ကျွန်းနိုင်ငံတွေအတွက်အခြေခံသဘောတူညီချက်တွေကိုဦးစားပေးဆောင်ရွက်သွားဖို့သဘောတူခဲ့ကြတာဖြစ်ပါတယ်။တရုတ်ရဲ့ဩဇာအရှင်ဟုမြင်မာလာနေတဲ့ပစိဖိတ်ဒေသအတွင်းတည်ငြိမ်ပြီးပြည်ပကနေလွှမ်းမိုးဝင်ရောက်ဆွတ်ဖက်အကြမ်းကင်မှုတွေကိုပပျောက်ကင်းစင်ရေးဆောင်ရွက်ဖို့နဲ့နိုင်ငံအလုံးအရွယ်အစားဩဇာအာဏာပါဝါမခွဲကြဘဲနိုင်ငံချင်းစီအလိုက်လွတ်လပ်မှုအချုပ်အခြာအာဏာနဲ့အခွင့်အရေးတွေကိုကာဝယ်ပေးဖို့အတွက်ကိုလည်းနိုင်ငံကတိပြုခဲ့ကြကြောင်းဂျပန်နိုင်ငံသားရေးဝန်ကြီးဌာနကသတင်းထုတ်ပြန်ပါတယ်။အခုလိုသဘောတူလိုက်တဲ့အမျိုးသားလူမျိုးရေးမဟာဗျူဟာအသစ်အရာဂျပန်နိုင်ငံအနေနဲ့နိုင်ငံတကာစည်းမျဉ်းဥပဒေတွေကိုထိန်းသိမ်းပြီးသဘောတူညီထားတဲ့နိုင်ငံတွေနဲ့ပူးပေါင်းဆောင်ရွက်မှုတွေကိုချက်ထွင်လှုပ်ဆောင်မှာဖြစ်ကြောင်းနဲ့အဲ့ဒီထက်မှဂျပန်နယူးဇီလန်ပူးပေါင်းဆောင်ရွက်မှုကလည်းအလွန်အရေးကြီးတယ်လို့ဂျပန်နိုင်ငံသားရေးဝန်ကြီးကပြောပါတယ်။ပြီးခဲ့တဲ့ဒီဇင်ဘာလကစပြီးဂျပန်ဝန်ကြီးချုပ်ဦးဆောင်တဲ့အစိုးရကတံပြန်တိုက်ခိုက်ရေးအပါအဝင်လုံခြုံရေးနဲ့ကာကွယ်ရေးအစီအမြင့်တင်မှုတွေကိုကျင့်သုံးခဲ့ပြီးဒုတိယကမ္ဘာစစ်အလွန်ကာလကစလို့ကျင့်သုံးခဲ့တဲ့ဂျပန်နိုင်ငံရဲ့ခုခံကာကွယ်ရေးအသုံးစရိတ်ကို၅နှစ်အတွင်းနှစ်ဆတိုးသုံးဆွဲခဲ့ပါတယ်။2026ခုနှစ်အစောပိုင်းကာလအထိအမေရိကန်လို့တမဟော့ခရုစ်မစ်ဇာခရုစ်ဒုံအစင်400ကိုလည်းဝယ်ယူနေတယ်လို့တနင်္လာနေ့ကလွတ်တော်အစည်းအဝေးမှာပြောကြားခဲ့ပါတယ်ခင်ဗျာ။
အန်တန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိတိုင်းဒိုမီတာ19ကီလိုဟတ်တင်းငါးလင်းငါးတုံညတိုင်းဒိုမီတာ25ကီလိုဟတ်11603ညတိုင်းဒိုမီတာ32ကီလိုဟတ်9335တို့ဖြင့်စနေတနင်္ဂနွေမှာတိုင်းလန်မီတာ190ကီလိုဟတ်1595ကနေပြောထုတ်လွှင့်ပေးနေပါတယ်ရှင
်။အင်္ဂါနေ့ညတရိန်တွေကို VOA ကဆက်လက်ကြေညာနေပါတယ်။မြန်မာနိုင်ငံအတွက်အတိတ်ဒုက္ခရောက်နေသူတွေအတွက်လူသားချင်းစာနာထောက်ထားမှုအကူအညီတွေထပ်မံပေးရသွားမယ့်အကြောင်းနဲ့အကူအညီပေးရမှာလိုအပ်နေသူတွေလက်ထက်ဘေးကင်းလုံခြုံပြီးအဟန့်အတားမရှိပို့ပေးနိုင်ရေးမြန်မာနိုင်ငံဘက်ကဖွင့်ပြဖို့ဂျပန်အစိုးရကတောင်းဆိုလိုက်ပါတယ်။ပြီးခဲ့တဲ့ဇန်နဝါရီလ25ရက်နေ့ထုတ်ပြန်တဲ့ကုလသမဂ္ဂစည်းရင်းတွေရမြန်မာနိုင်ငံမှာအပြည်တွင်းအိုးမဲ့အိမ်မဲ့ထွက်ပြေးတိမ်းရှောင်နေရသူအပါအဝင်လူဦးရေ18သန်း6သိန်းအကူအညီလိုအပ်နေပါတယ်။ဒီလိုကူညီလိုအပ်နေတဲ့အတွက်လည်းနောက်ထပ်လူသားချင်းစာနာမှုအကူအညီခန့်မှန်းရေးစုစုပေါင်းဒေါ်လာတန်း60အထိကျော်အထိပေးမှုဂျပန်အစိုးရကဆုံးဖြတ်ထားတဲ့အကြောင်းဂျပန်နိုင်ငံသားဝန်ကြီးဌာနကကြေညာချက်ထုတ်ပြန်ခဲ့တာပါ။ဆီယနာသိမ်းခဲ့တဲ့နှစ်အတွင်းနိုင်ငံတော်ဝန်အကြမ်းဖက်မှုတွေတိုးလာနေတဲ့အကြောင်းနဲ့လူသားချင်းစာနာထောက်ထားမှုအကူအညီလိုအပ်နေတဲ့အခြေအနေပို့ပြီးဆောက်ရုပ်ကြဆင်းလာနေတာကိုလည်းကြေညာချက်မှာဖော်ပြထားပါတယ်။အကူအညီတွေကို UNHCR, UNICEF, WFP စတဲ့အဖွဲ့အစည်းတွေအပါအဝင်ကုလသမဂ္ဂနဲ့နိုင်ငံတကာအဖွဲ့အစည်းတွေကတင်ပေးရသွားမှာဖြစ်ပြီးဒုက္ခသည်တွေအတွက်အစားအသောက်ဆေးဝါးနေထိုင်ခိုးလုံစရာတွေအပြင်ရေနဲ့မိလာစနစ်ကောင်းမွန်ဖို့အာဟာရဖြည့်ဆည်းပေးဖို့ကျန်းမာရေးစောင့်ရှောက်မှုနဲ့ပညာရေးအထောက်အပံ့တွေအပြင်တရားမဝင်မျိုးရည်ဆေးဝါးတိုက်ဖျက်ရေးလိုကိစ္စတွေအတွက်အသုံးပြုသွားမှာဖြစ်ကြောင်းဂျပန်အစိုးရကကြေညာချက်ထုတ်ပြန်ထားပါတယ်။
2022ခုနှစ်ဒီဇင်ဘာလစပိုင်းမှာစစ်ကောင်စီကဖမ်းဆီးခဲ့တဲ့ကချင်နှစ်ချင်းအသင်းတော် KBC ဥက္ကဋ္ဌဟောင်းတိခါရော်ရဆရာတော်ဒေါက်တာကလမ်ဆမ်ဆောင်ကိုမတရားအသင်းဆက်သွယ်မှုဥပဒေပုံမှန်18တမတော်အကြီးညိုပြက်အောင်တွေးထိုးလုံဆောင်မှု905ကကြီးပုံမှန်ခုနဲ့ဒီနေ့ဖေဖော်ဝါရီလ28ရက်နေ့မှာဆွဲချက်တင်လိုက်ပါတယ်မြစ်ချင်းနာထောင်အတွင်းတရားရုံးမှာဒီနေ့ယုံကြည်ကြနာမှုအတွင်းအမှုနှစ်ခုအတွက်ဆွဲချက်တင်လိုက်တာဖြစ်ပါတယ်ဆွဲချက်တင်လိုက်တဲ့အမှုနှစ်ခုအတွက်ဒေါက်တာကလမ်ဆန်ဆောင်ကိုမလ9ရက်နေ့မှာစတင်စစ်ဆေးလိမ့်မယ်လို့သူရှိနေကပြောပါတယ်သူ့အပေါ်နောက်ထပ်ဆွဲဆိုထားတဲ့အကြမ်းဖက်မှုဥပဒေပုံမှန်52ကကြီးနဲ့ဆွဲဆိုထားတဲ့အမှုကိုလည်းဒီကနေ့မှာစတင်စစ်ဆေးတာမှာအမှုစစ် IO ကိုစစ်ဆေးခဲ့တယ်လို့ရှိနေကပြောပါတယ်ဒီမှုကိုလည်းလာမယ့်မလ9ရက်နေ့မှာထပ်မံစစ်ဆေးမှာဖြစ်ပါတယ်အကြံဖက်မှုနဲ့ဆွဲထားတဲ့အမှုအတွက်ကိုလည်းဆွဲချက်တင်သင့်မတင့်ဆိုတာကိုအဲ့ဒီနေ့မှာနှစ်ဖက်ရှိနေပြီးလျှောက်လဲချက်ပေးမယ်လို့ပြောပါတယ်2022ခုနှစ်ဒီဇင်ဘာလ5ရက်မနေ့ကမန္တလေးပြည်ပဆိုင်ရာလေစိတ်ကနေထိုင်းနိုင်ငံကိုစေကူဖို့အသွာဒေါက်တာကလမ်ဆန်ဆန်ကိုစစ်ကောင်စီတပ်ဖွဲ့ဝင်တွေကစစ်ဆေးမေးမြန်းစရာရှိလို့ဆိုပြီးဖမ်းဆီးခဲ့တာဖြစ်ပါတယ်အဲ့လိုဖမ်းဆီးခဲ့ပြီး2023ခုနှစ်ဇန်နဝါရီလ17ရက်နေ့မှာတော့ပုံမှုသူအောင်စိုးသူကတရားလိုလုပ်ပြီးပုံမှန်3ခုတက်တရားစွဲဆိုခဲ့တာဖြစ်ပါတယ်ခင်ဗျာ
အမေရိကန်နဲ့ထိုင်းနိုင်ငံတို့ပူးတွဲကမကထအလုပ်ကျင်းပတဲ့ Cobra Go ရွှေမွေဟောက်စစ်ရေးလက်ချက်မှုကိုဒီနေ့မှအင်အားပြည့်နဲ့ပြန်လည်ကျင်းပပါတယ်။ဒီနေ့စတင်ကျင်းပမဲ့စစ်ရေးလက်ချက်မှုကိုနိုင်ငံပေါင်း30ကတပ်ဖွဲ့ဝင်အင်အား9000ကျော်နဲ့ March 10ရက်နေ့ထိထိုင်းနိုင်ငံမှာပြုလုပ်မှာပါ။အမေရိကန်တရုတ်အိန္ဒိယအင်ဒိုနီးရှားတောင်ကိုရီးယားအော်စတြေးလျစတဲ့နိုင်ငံတွေပါဝင်ပြီးအရှိတောင်အာရှမှာအကြီးမားဆုံးနဲ့အရှိကြဆုံးစစ်ရေးလက်ချက်မှုဖြစ်ပါတယ်။စစ်တပ်ကအာဏာသိမ်းထားတဲ့မြန်မာနိုင်ငံကိုဒီနှစ်စီရေးလေ့ကျင့်မှုမှာဖိတ်ခေါ်ခြင်းမရှိခဲ့သလိုမနစ်ကလည်းမြန်မာစစ်တပ်ပါဝင်ကမရှိခဲ့ပါဘူး2019ခုနှစ်ကတော့ကော်ဘရာဂိုးစီရေးလေ့ကျင့်မှုမှာမြန်မာနိုင်ငံကိုလေ့လာသူဖြစ်ဖိတ်ကြားခဲ့ပူပါတယ်ပြီးခဲ့တဲ့နှစ်နှစ်ကိုဗစ်ရောဂါကူးစက်မှုတွေကြောင့်ကော်ဘရာဂိုးစီရေးလေ့ကျင့်မှုတွေမှာအင်အားပမာဏလျှော့ကျလေ့ကျင့်ခဲ့တာဖြစ်ပါတယ်
လူမှုကွန်ရက်မှာဗီဒီယိုအတိုလေးတွေတင်လို့ရတဲ့ TikTok လူမှုကွန်ရက် app ကိုအမေရိကန်အစိုးရတုံးလက်ကင်ဖုန်းတွေနဲ့ဆက်သွယ်ရေးပစ္စည်းတွေစနစ်တွေကနေရက်30အတွင်းဖယ်ရှားဖို့အင်ဗျူရောကအစိုးရဌာနတွေကိုတနင်္လာနေ့ကညွှန်ကြားချက်ထုတ်လိုက်ပါတယ်။ Biden ဆိုတဲ့တရုတ်ကုမ္ပဏီပိုင် TikTok app တုံးတာ cyber လုံခြုံရေးအတွက်စိတ်မချရဘူးဆိုပြီးအသုံးပြုမှုတားမြစ်ဖို့အမေရိကန်လွှတ်တော်ကအတည်ပြုခဲ့ပြီးတဲ့နောက်အခုလိုအင်ဂျီရောကအညွှန်ကြားချက်ထုတ်ပြန်လိုက်တာဖြစ်ပါတယ်တရားဥပဒေစိုးမိုးရေးအဖွဲ့တွေလိုအပ်လို့တုံးတာအမျိုးသားလုံခြုံရေးနဲ့သုတေသနလိုအပ်ချက်ရတုံးတာကလွှဲရင်သုံးဆွဲခွင့်မရှိဘူးလို့အမေရိကန်အစိုးရကအညွှန်ကြားထားပါတယ်ခင်ဗျာနောက်ဆုံးရရှိထားတဲ့သတင်းတွေကိုဥတ္တမောင်တန်းနဲ့ကျွန်တော်ဇော်ဝင်လိုင်းတို့ကတင်ပြပေးခဲ့တာပါခင်ဗျာ။ View American တန်ကနေအင်္ဂါနေ့ညပိုင်းအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေတာပါ။အခုတော့သတင်းပေးပို့ချက်တွေတင်ပြပေးဖို့အလဲရောက်လာပြီးမို့ပထမဦးဆုံးတော့တာချီလေးမျိုးကပောက်ကွဲမှုသတင်းနဲ့ဆက်ကြအောင်ပါ။ရှမ်းပြည်နယ်အစီပိုင်းတာချီလေးမျိုးကပြည်တော်စုကြန့်ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီရုံအနီးမှာတနင်္လာနေ့ညပိုင်းကဘုံငါလုံးပောက်ကွဲခဲ့တာကြောင့်မကာအိုခန်းရက်ွက်အုပ်ချုပ်ရေးမှုအပါအဝင်9ယောက်ထိခိုက်ဒဏ်ရာရခဲ့ပါတယ်။ထိုင်းမြန်မာနယ်စပ်မြို့ဖြစ်တဲ့တာချီလေးမှာဘုံပေါက်ကွဲတဲ့အခြေအနေအကြောင်းသတင်းပေးပို့ချက်ကိုကိုညင်းညာကဆက်ပြီးပြောပြပေးမှာပါခင်ဗျာ
။တာချီလေးမြို့အတွင်းဘုံတွေပေါက်ကွဲမှုဟာဖေဖော်ဝါရီလ28ရက်တနင်္လာနေ့ည9နာရီကျော်အချိန်မှာဖြစ်ပွားခဲ့တာပါ။တာချီလေးဒေသခံတို့ကဘုံသုံးလုံးဇရိုက်ပေါက်ကွဲတံကိုသူကိုယ်တိုင်ကြားခဲ့ရပြီးလူ9ယောက်ထိခိုက်ဒဏ်ရာရခဲ့တဲ့အကြောင်းခုလိုပြောပါဗျာ။ဘယ
်လိုလဲ။ဘယ်လိုလဲ။စပတ်ပေါက်ဆိုချင်တာချာတယ်။ချက်တော့ချက်တော့ကျေရပါချစ်ခါကအော်ခလေးဝေးကြရပ
ါအခင်းဖြစ်ပွားရာအနီးကတခြားဒေသခံတို့ကလည်းမကာအိုခန်းရက်ကွက်ကပြည်တော်စုကြန့်ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီရုံးအနီးမှာပောက်ကွဲတာဖြစ်တဲ့အကြောင်းနဲ့စုစုပေါင်းဘုံ၅လုံးပောက်ကွဲတာဖြစ်ကြောင်းခုလိုပြောပါတယ
်မကာအိုခန်းရက်ကွက်ဒီကြန့်ခိုင်ရေးလုံးနဲ့ညောင်ရီပိုင်းစီအနီးဘုံတော့မှတ်တာဗျခုနကကျော်လာမှတ်တာဗျဘာမှတလုံးကွဲရောနော်မင်းပိုင်းလေးစီရမယ်နော်တုံးတောက်ကွဲတာအလုံးမောကျွန်တော်တို့ငါလို့ကွဲရတာ
နောက်ဆုံးတလုံးကတော့ည7နာရီကျော်မှာကွဲတာဖြစ်ပါတယ်ဒီပေါက်ကွဲမှုကြောင့်မကာအိုခန်းရက်ကွက်အုပ်ချုပ်ရေးမှူးအဖွဲ့ဝင်9ဦးထိခိုက်ဒဏ်ရာရခဲ့ပါတယ
်ဟိုဒဏ်ရာရတဲ့လူနာတော့ပဲရှိပါတယ်ဆိုတိတ်ဆိုးကြီးကတော့မရှိပါဘူးဟောအလုံးမော9ဦးပြမိကြီးလေးက2ဦးယောက်ျားလေးက6ဦးပေါ့နော်ကောက်ကန်းဥက္ကဋ္ဌတယောက်ကတော့ဒီ80ကျော်ဒဏ်ရာပေါ့နော်ဒါလည်းမတွေ့ရပါဘူးကျွန်တဲ့လူတွေတော့ဒီပေါင်လို့ခြေတုံးလောက်ပဲလက်ချက်မရှိတာပါဘူ
းဒီဘုံခွဲမှုတွေကိုဘယ်သူလုပ်တယ်လဲဆိုတာကတော့လောလောဆယ်မသိရသေးပါဘူးဒေတာရင်းအခြေဆိုင်တာချီလိတ်နျူးစ်အေဂျင်စီကတော့ဒီပေါက်ကွဲမှုတွေနဲ့ပတ်သက်ပြီးအရှေ့ပိုင်းငကားအဖွဲ့ကသူတို့လှုပ်ဆောင်တာလို့သတင်းထုတ်ပြန်ထားတဲ့အကြောင်းဖော်ပြပါဗါတယ်။ ီးခဲ့တဲ့2022ခုနှစ်ဖေဖော်ဝါရီလ1ရက်နေ့တုန်းကလည်းတချီလေးမြို့မှာပြုလုပ်တဲ့တမ်မတော်ထောက်ခံပွဲမှာအလားတူဘုံပေါက်ကွဲမှုဖြစ်ပွားခဲ့ပါတယ်။ဒီပေါက်ကွဲမှုမှာလူ2ဦးပွဲချင်းပြီးသေဆုံးခဲ့တယ်လို့လူ20ကျော်ထိခိုက်ဒဏ်ရာရခဲ့ပါတယ်ခင်ဗျာ။
ရှမ်းပြည်နယ်တချီလင်းမြို့မှာမင်းညာကဖြစ်သွားခဲ့တဲ့ပောက်ကွဲမှုနောက်ဆုံးအခြေအနေတွေကိုကိုငင်းညာကတင်ပြပေးခဲ့တာပါခင်ဗျာ။ဗီအမေရိကန်တန်ကအင်္ဂါနေ့ညပိုင်းအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေတာပါ။အခုဆက်ပြီးတော့ကြားပြည်နယ်အတွင်းကတိုက်ပွဲအခြေအနေကိုပြောပြချင်ပါတယ်။စီရင်တင်မာနေတဲ့ကြားပြည်နယ်ဒေသခေါ်ကင်နီနယ်တဲကဒီမော့ဆိုမြို့မှာဖေဖော်ဝါရီလ28ရက်မနေ့ကစစ်တပ်ဖက်ကပစ်လိုက်တဲ့လက်နက်ကြီးကြီးကြားရောက်ပေါက်ကွဲလို့ဒေသခံပြည်သူနှူးသေဆုံးပြီးတော့၄ယောက်ပြင်းပြင်းထန်ထန်ဒဏ်ရာရခဲ့ပါတယ်။တိုက်ပွဲဖြစ်နေတာမဟုတ်ပဲစစ်တပ်ဖက်ကလက်နက်ကြီးတွေနဲ့ပစ်ခတ်ခဲ့သလိုဒရုန်းယာဉ်တွေတုံးပြီးလဲဘုံးတွေချခဲ့တယ်လို့ကင်နီလူ့အခွင့်အရေးအဖွဲ့ကပြောပါတယ်။ဒီသတင်းပေးပို့ချက်ကိုတော့မဆုမြတ်မုံကပြောပြပေးမှာပါခင်ဗျာ။
ကြားပြည်နယ်ဒီမော့ဆိုမြို့နယ်အရှိတ်ချမ်းနဲ့နောက်ဖက်ချမ်းနေရာတွေမှာတင်းတင်းလာနေတော့ကစစ်တပ်ဘက်ကဖြစ်တဲ့လက်နက်ကြီးကြီးတွေကြားရောက်လို့သေဆုံးထိခိုက်မှုတွေရှိခဲ့ပါတယ်။တင်းတင်းလာနေမနေ့ပိုင်းတော့ကဒေါညေးခုကျေးရွာမှာလက်နက်ကြီးကြီးကြားခဲ့လို့အရသာပြည်သူတယောက်သေဆုံးတဲ့အပြင်နှစ်ယောက်အပြင်းထန်ဒဏ်ရာရရှိတယ်လို့ KNI လူ့ဖွဲ့ရေးအဖွဲ့ဒါရိုက်တာကိုပညာက VOA ကိုပြောပါတယ်
တို့တော့ဘောလခဲနဲ့ပြလာထွင်းနေဒါပေမဲ့ကျွန်တော်တို့ရဲ့ဒီတလောက်ကတမ်းမြင့်14ပေါ့နော်ပရုစမရှိတဲ့တမ်းမြင့်အမတ်14တမ်းမြင့်လက်ချင်းကြောင့်ကနေပြစ်တော့ပေါ့နော်ဘယ်ဆိုပြစ်တဲ့ပုံစံကြတဲ့ပုံစံကအဲ့ဒီဖက်ကနေလာတော့ပေါ့နော်အဲ့ဒီဘောလခဲကနေပြင်းတော့သူကကြော်သွားလဲရှိတယ်အဲ့ဒီရွာလေအဲ့တော့ကျွန်တော်ခမ်းမကတော့မနေ့ပိုင်းတော်တော်ထားအားထိတယ်ထရတရားဆုံးသွားတယ
်ဒီမော့ဆိုအရှိတ်ချမ်းက၄နေရာလောက်မှာမနက်ပိုင်းတုန်းကလက်နက်ကြီးကြီးကြားခဲ့တာမှာတချို့နေရာတွေမှာတော့လူအထိခိုက်မရှိပေမဲ့စေကန်းတစ်ခုနဲ့နေတချို့ပျက်စီးထိခိုက်သွားခဲ့ပါတယ်တင်းနှင်းလာနေညနေပိုင်းမှာလဲဒီမော့ဆိုမြို့နယ်အနောက်ဖက်ချမ်းစစ်ပေးဆောင်တွေခိုးလုံနေတဲ့နေရာအပေါ်လက်နက်ကြီးကြီးကြားရပောက်ခွဲလို့တဦးသေဆုံးပြီးတော့နှစ်ဦးပြင်းထန်တဲ့ဒဏ်ရာရခဲ့တယ်လို့ဒီမော့ဆိုမြို့နယ်ပြည်သူ့ကာကွယ်ရေးတပ်ပြန်ကြားရေးတာဝန်ခံတယောက်ကအခုလိုပြောပြပါတယ်
ကြည့်လာတော့ခုနိုင်ခွဲကျော်ပါပေါ့နော်၆ပြည်ခုနှစ်ကျင်းတော့ပြည်တာပေါ့နော်အထီးသွားတာတော့ကျွန်တော်တို့ဒီပြည်သူ၆ပါပဲဒီပြည်သူမှတ်တမ်းမှနေတာပေါ့နော်ဒီမိသားစုကမှကျသွားတယ်အဲ့လိုဒီပါတဲ့သူကတရားတော်ပေါ့နော်သူအမျိုးသမီးကပြည်သွားတော့တရားကြတော့ပြည်ထန်တယ်ရတယ်ပြီးတော့ဒီဆုံးသူရဲ့မျိုးပေါ့နော်ဒီမှာပြောရတယ်သူမျိုးဆိုပြည်ထန်တယ်ရတယ်ပေါ့နော်အဲကလေးမမီးကလေးအရင်ကအတူအကွာဆရာကိုအလူသွားတော့ပေါ့နော်
စစ်တပ်ဘက်ကလက်နက်ကြီးကြီးတွေနဲ့ပစ်ခတ်ခဲ့တဲ့နေရာတွေမှာမနေ့တုန်းကတိုက်ပွဲတွေမရှိခဲ့ပါဘူးစစ်ကောင်စီတပ်တွေနဲ့ပြည်သူ့ကာကွယ်ရေးတပ်တွေကြားတိုက်ပွဲဖြစ်လေရှိတဲ့ဒီမော့ဆိုမြို့နယ်ထဲမှာအရသာပြည်သူတွေရှိနေတဲ့နေရာတွေစစ်ဘေးဆောင်တွေပုတ်ခိုနေတဲ့နေရာတွေမှာလည်းကာကွယ်ရေးတပ်တွေရှိနေနိုင်တယ်ဆိုတာမျိုးနဲ့စစ်တပ်ကပစ်ခတ်မှုတွေကိုလုပ်လို့ရှိပါတယ်မနေ့ကဆိုရင်လက်နက်ကြီးကြီးတွေနဲ့လှမ်းပစ်တဲ့အပြင်အဝေးထိန်ဒရုန်းယာဉ်တွေနဲ့လည်းဘုံးတွေကျဲချတယ်လို့ KNI လူခွေရဲ့အဖွဲ့ဒါရိုက်တာကိုပညာကပြောပြပါတယ်
မနေ့တနေကုန်တက်ပွဲမရှိဘူးတနေကုန်နီးပါးလုံးလုံးတက်ပွဲမရှိဘဲနဲ့စစ်ကောင်စီကဟိုဆက်ပြီးတော့မှဟိုဆက်ပြစ်တော့ဒုံးနဲ့ဒရုန်းနဲ့လည်းလိုက်ပြီးတော့မှဘုံချတာရှိတယ်ဟိုဒီရွာတွေကိုလည်းဟိုလက်နေကြီးမျိုးပေါ့နော်ဟိုထူရတယ်ရှိတယ်လုံးဝကိုတက်ပွဲမရှိဘူးခင်ဗျဟုတ်မနေ့တနေကုန်လုံးအဲ့ဒီနာဒီမော့ဆိုတကွင်းတော့လုံးဝတက်ပွဲမရှိဘူးခင်ဗျ
ဆရာနာသိမှုကိုဆန့်ကျင်တဲ့ဆန္ဒပြမှုတွေကိုစစ်ကောင်စီဘက်ကအကြမ်းဖက်နှိမ်နင်းခဲ့ပြီးတဲ့နောက်2022မေလလောက်မှာစပြီးတော့ကြားပြည်နယ်ထဲမှာပြည်သူ့ကာကွယ်ရေးအဖွဲ့တွေနဲ့စစ်ကောင်စီတပ်တွေတိုက်ပွဲတွေစတင်ခဲ့တာပါ။အဲဒီထဲကဆလို့စစ်တပ်ရဲ့ပစ်ခတ်မှုကြောင့်တိုက်ပွဲနဲ့မဆိုင်တဲ့ဒေသခံရဲသားပြည်သူထိခိုက်သေဆုံးမှုတွေမကြာခဏကြုံရတယ်လို့ဒေသခံတွေကပြောပါရရှင်။
ကြပ်ပြင်းနဲ့ဒီမော့ဆိုမျိုးမှာစစ်ကောင်စီကပစ်လိုက်တဲ့လက်နက်ကြီးကြီးထိမှန်ပြီးတော့အရသာပြည်သူတွေတေဆုံးတန်းရန်ရခဲ့တဲ့အကြောင်းမဆုမြတ်မွန်တင်ပြပေးခဲ့တာပါခင်ဗျ။အခုဆက်ပြီးတော့စစ်ကောင်စီဥက္ကဋ္ဌရဲ့ရခိုင်ပြည်ခီးစဉ်သတင်းကိုတင်ပြပေးကြပါမယ်။စစ်ကောင်စီဥက္ကဋ္ဌဗိုလ်ချုပ်ဦးကြီးမင်းအောင်လှိုင်ကိုတိုင်ရခိုင်ပြည်နယ်ကိုသွားတာဟာရခိုင်ပြည်နယ်ဖွံ့ဖြိုးတိုးတက်ရေးနဲ့စီးပွားရေးလုပ်ငန်းတွေတိုးတက်လာဖို့ဖြစ်တယ်လို့စစ်ကောင်စီပြောခွင့်ရကပြောပါတယ်။သူလာရောက်တဲ့အတွက်ဖြစ်နေတဲ့အခြေအနေတွေကိုသဘောပေါက်သွားနိုင်တယ်လို့ဒေသခံစီးပွားရေးလုပ်ငန်းရှင်တွေကမျှော်လင့်နေကြပါတယ်။စစ်ကောင်စီအကြီးအကဲရခိုင်ပြည်နယ်ခီးစဉ်အကြောင်းသတင်းပေးပို့ချက်ကိုကိုစံကျော်ကပြောပြပေးပါမယ်ခင်ဗျာ။
စစ်ကောင်စီနဲ့ရခိုင်လက်နက်ကိုင်အဖွဲ့ကြားနှုတ်အားဖြင့်အပြစ်ရထားတာတုံ့လန့်ကြပြီးတဲ့နောက်စစ်ကောင်စီဥက္ကဋ္ဌဗိုလ်ချုပ်မူကြီးမင်းအောင်လှိုင်ကိုတိုင်ရခိုင်ပြည်နယ်စစ်တွေမျိုးကိုတွားရောက်ပြီးတော့ရခိုင်ပြည်နယ်ကဏ္ဍပေါင်းစုံကစီးပွားရေးလုပ်ငန်းရှင်တွေနဲ့တနင်္လာနေ့ကတွေ့ဆုံခဲ့ပါတယ်။မြန်မာတနင်္ဂနွေလုံးအတိုင်းအတာနဲ့ဖွံ့ဖြိုးတိုးတက်မှုနောက်ကျဆုံးဖြစ်တဲ့ရခိုင်ပြည်နယ်တိုးတက်ရေးအတွက်တွားရောက်တဲ့ခီးစဉ်ဖြစ်တယ်လို့စစ်ကောင်စီပြောခွင့်ရဗိုလ်ချုပ်ဇော်မင်းထွန်းကဗီဒီယိုကိုပြောပါတယ်အသေးစားနဲ့အလက်စားစီးပွားရေးလုပ်ငန်းရှင်တွေနဲ့တွေ့ဆုံခဲ့တာလို့ခုလိုပြောပါတယ် ไอ้ปีเนี่ยจะโน้ตเสียไปอยู่มาแม้แต่มีโรงงานเช่นเนี่ยที่ดินที่โรงงานเช่นนี้อาลงได้ไปเยอะจ้าทุกอย่างการเลือกโรงงานเนี่ยสวยนะพัฒนาทุกฟังจะได้คงด้วยเนี่ยพัฒนาแค่ไหนการีอุณหภูมิมาเลยแล้วก็ที่เช่นที่แกได้สิบบาทการีอาตายเนี่ยตั้งแต่ไอ้ปีเนี่ยที่อาลงมาจนรู้ความเย็นนี่ก็สิบบาทอยากให้ปีเนี่ยเรามาคงทุกโรงงานเลยใส่เปลี่ยนไม่มีเวสต์อะไรสิบวันโรงงานเลยกูยังจะบอกด้วยพัฒนาลู่เลยเปลี่ยนไปเลย
ยังไงบีเนี่ยมาเย็นนี้ชิบุเนี่ยเสียสิมียาบุกอ่ะดีกับเช่นนี้เลยลูกยังไงบีเนี่ยมาอีนี้ชิบุเนี่ยเสียสิมียาบุกอ่ะดีกับเช่นนี้เลยลูกยังไงบีเนี่ยมาอีนี้ชิบุเนี่ยเสียสิมียาบุกอ่ะดีกับเช่นนี้เลยลูกยังไงบีเนี่ยมาอีนี้ชิบุเนี่ยเสียสิมียาบุกอ่ะดีกับเช่นนี้เลยลูกยังไงบีเนี่ยมาอีนี้ชิบุเนี่ยเสียสิมียาบุกอ่ะดีกับเช่นนี้เลยลูกยังไงบีเนี่ยมาอีนี้ชิบุเนี่ยเสียสิมียาบุกอ่ะดีกับเช่นนี้เลย
ပထမဆုံးလုံငန်းတစ်ခုပြေချောင်းမယ်ခင်ဗျပထမဆုံးလိုအပ်တာကမြေကြီးမြေကြီးရွေးကြည့်နေလို့ရှိတယ်သူရဲ့ဒီတခြားတခြားဒီအဝစားပြည့်စုဝေးရတဲ့ကုန်ရံဝေးရတာအဲ့ဒါအဆောက်အဦတော့တော့အဲ့ဒါကိုမလုပ်ခင်အဲ့မြေမာလည်းရှိတဲ့ပတ်စံတွေကအကုန်လုံးကြီးပေါ်ဒီရင်းနှီးမြှုပ်နှံလိုက်ရတဲ့ဆိုတော့ဒါလုံးကဟာလာချင်းဆောင်ဟောတော့ကတာအဓိကဆက်ဆိုဒါလေးကတော့အခုတော့ပြောတယ်ကျေးစီကျေးစ ဒီလိုရှိရင်ထရန့်စပို့ဘောအခုနောက်ဆုံးတော့ဘာဘစ်စ်တေယူပို့ဆိုတာဘောအဲ့ဒါကလည်းတချို့ဒီတော်တော်များများတော့ဒီအစိုးရဘောတင်ပြပြီးမှအဲ့ဒါဖုန်းချနာမှာတင်ပြီးတေယူရတယ်ဒါမှအခုကတော့အရင်ထပ်စာလို့ရှိရင်တော့အခုကတင်လာလို့ရှိရင်တော့တို့ဒီညံညံချပေးတာတော့ပြရတယ်ဆိုတော့အချိန်နောက်တော့ဘာဒီမကြတော့ဘောနော်ဒီနေ့ဒီလိုရှိရင်ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ
င်နေကြတယ်ဒါမှနောက်ဘက်ကတော့တော်တော်များများလာပါတယ
်စစ်ကောင်စီခေါင်းဆောင်ကိုယ်တိုင်ရခိုင်ပြည်နယ်ကိုလာရောက်ပြီးစီးပွားရေးအခြေအနေတွေကိုမေးမြန်းတင်ပြခွင့်ရခဲ့တာကြောင့်ရခိုင်စီးပွားရေးလုပ်ငန်းတွေအတိုင်းအတာတစ်ခုတည်းတိုးတက်လာနိုင်တယ်လို့လည်းရခိုင်ပြည်နယ်စီဇက်လုပ်ငန်းရှင်များနဲ့စီကုံတယ်များအတင်းဥက္ကဋ္ဌဦးကျော်ရေးမောင်ကမျှော်လင့်နေပါတယ်
ဒီခါကြီးနေတော့ဒီငံတော်အကြီးကြီးတရားပေါ်လာကြည့်တယ်ဆိုတော့ဒီအကောက်ဖက်ကတော့မျှော်လင့်မျှော်လင့်တာလို့ပါလို့ဘယ်လိုကြည့်ကြဒီမလာရနာဆာလို့ရှိလာလာကြည့်လိုက်တဲ့အတွက်ဒီငံတော်အကြီးကြီးတရားနဲ့တော့တကယ်ကြီးကြီးများဖြစ်ပြနေတဲ့အခြေအနေတွေဒီညနေဆိုတော့နောက်တစ်ချက်ကဒီမရှိတဲ့လူငန်းရှင်တွေနဲ့ကမင်းတို့တွေ့ဆုံခွင့်ရတော့တယ်ဒီကလူငန်းရှင်တွေအနေနဲ့လည်းအဲ့လိုကြည့်ရတဲ့အချိန်မှာဒီမရှိတဲ့အဆက်ဆက်တွေကိုပြန်ပြခွင့်ရတယ်လို့နော်ဒါကြောင့်ဒီအတိုက်တာပြည့်ချစ်ကြတော့ဒီဆက်ကဒီရခိုင်ပြည်နယ်ကလုံးဝရှိနေတဲ့ပြည်နယ်တွေရဲ့အနောက်မြေကြီးတွေအဲ့ဒီဘုနာဇောရမြေနယ်အဲ့ဒီတွေလည်းရခိုင်ခတ်တွေတခြားဒီဂန္ဓာဘုံကဒီရှူတောင်းမျိုးစုကပြင်ပြလိုက်ကြတယ်ဒီအောင်မလေးရလုံးဝဆိုလို့ရှိရင်ဂျန်ရောဇာဒီဇေကြီးမျိုးဂျန်ရောဇာချပါမှုအရာတွေတော့နော်တခြားဒီပြင်ပစမှုအပြင်ဆုံးနေတဲ့ပြင်ပြတာဆိုလို့ရှိရင်အခုနောက်ပြတဲ့ဇာလမ်းမဆက်ပြီးကောက်မှာကိုအဲ့ဒါလေးတွေပြင်ပြလိုက်ကြဟာရှိတယ်ဆိုတော့ဂန္ဓာဘုံကပြင်ပြကြတယ်ပါကြတော့ဒီရန်ကုန်ကြီးမဖြစ်တဲ့အတိုက်ကပြေးရလောက်ထိရတော့ဒီကောင်းမွန်လာလို့အကောက်ဘက်ကတော့ပြောနေပါလေ
ရခိုင်ပြည်နယ်ဖွံ့ဖြိုးတိုးတက်ရေးအတွက်စစ်ကောင်စီအကြီးကြီးရခိုင်ပြည်နယ်ကိုလာရောက်တယ်လို့ပြောပေမဲ့တစ်ဖက်မှာလည်းရခိုင်ပြည်နယ်တွေကတချို့နေရာတွေမှာလမ်းပန်းဆက်သွယ်ရေးနဲ့ကုန်စည်စီးဆင်းမှုတွေကိုစစ်ကောင်စီကကန့်သက်ထားစေဖြစ်ပါတယ်အစအစတိုးတက်မှုနောက်ကျနေတဲ့ရခိုင်ပြည်နယ်မှာအလုတ်ယုံဆက်ယုံတွေလည်းမရှိသလောက်နေပါသလိုအလုတ်ကန်ခွင့်လန်းတွေလည်းမရှိတာကြောင့်ရခိုင်ဒေသခံအများစုဟာပြပနိုင်ငံကိုထွက်ပြီးရွှေပြောင်းအလုတ်သမားအနေနဲ့အလုတ်လုတ်ကင်နေကြပါပြီအခက်အခဲမျိုးစုံနဲ့ရင်ဆိုင်နေကြပါတယ်ခင်ဗျာ
စစ်ကောင်စီဥက္ကဋ္ဌရခိုင်ပြည်နယ်ခင်းစဉ်အကြောင်းကိုစံကျော်တင်ပြပေးခဲ့တာပါခင်ဗျာပြည်အမေရိကန်အတန်းကနေပြီးတော့အင်္ဂါနေ့ညပိုင်းအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေတာပါမကြာခင်မှာတက်ဆက်ပေးမယ့်ဒုတိယပိုင်းနိုင်ဝက်မှာတော့အပတ်စဉ်ကဏ္ဍတွေကိုဆက်လက်တင်ပြပေးသွားမှာပါအခုတော့ဘင်္ဂလားဒေ့ရှ်မှာရောက်နေကြတဲ့အရိုဟင်ဂျာဒုက္ခသည်တွေပြန်လက်ခံရေးစစ်ကောင်စီဘက်ကစီစဉ်နေတဲ့သတင်းကိုပြောပြခြင်းပါလေဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်ပြေးသွားကြတဲ့ရခိုင်ပြည်နယ်မြောက်ပိုင်းကမွတ်စလင်တထောင်နီးပါးကိုပြန်လည်လက်ခံမယ်လို့စစ်ကောင်စီပြောခွင့်ရကအတည်ပြုပါတယ်။လှဖိုးခေါင်တောင်ပြိုလက်ဝဲကျင်းချောင်းစတဲ့လက်ခံရေးစခန်းတွေကနေပြန်လည်လက်ခံမှုအတွေ့ပြင်ဆင်မှုတွေလုပ်ထားပြီလို့လည်းပြောပါတယ်။မြန်မာဘက်ကဒုက္ခသည်တွေကိုပြန်လက်ခံမယ်ဆိုတဲ့အပေါ်ဘင်္ဂလားဒေ့ရှ်မှာရောက်နေတဲ့ဒုက္ခသည်တွေကရောဘလို့တုံ့ပြန်ပါသလဲ။ရခိုင်ကလာတဲ့တဲ့င်းကိုတော့အလိမ္မာကပြောပြပေးမှာပါခင်ဗျာ။
2019ခုနှစ်တုန်းကစစ်တပ်ရဲ့နယ်မြေရှင်းလင်းမှုကြောင့်ရခိုင်မြောက်ပိုင်းကနေဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်ပြေးခဲ့တဲ့မွတ်စလင်ဒုက္ခသည်တိမ့်နယ်ချီတွေကတထောင်နီးပါးကိုလက်ခံမှုစတင်လုပ်နေပြီလို့စစ်ကောင်စီကပြောပါတယ်။တတ်မှတ်ထားတဲ့စည်းကမ်းတွေနဲ့ပြည်သူတွေကို ဥစားပေးလက်ခံမှာဖြစ်တယ်လို့စစ်ကောင်စီပြောခွင့်ရဗိုလ်ချုပ်စောမင်းထွန်းကဗီဒီယိုကိုအတည်ပြုပြောပါတယ်။
ငါတို့ရှိပဲနဲ့လေကျွန်တော်တို့ညီနိုင်ဆောင်ရပြီးဖြစ်ပါတယ်။ဒီရတော့ကျွန်တော်တို့ရဲ့ရခင်တရားဒေသကျွန်တော်တို့သဘောတူညီထားတဲ့အတိုင်းနိုင်ငံသဘောတူညီချက်တစ်ချိန်ရှိတယ်။အဲ့ဒီအချိန်ကြီးကစီမင်းစည်းကမ်းနေတာလေကျွန်တော်တို့အနေနဲ့ကပြည်စုံတဲ့လူတွေကိုပူဇော်ပေးပြီးတော့ကျွန်တော်လက်ခံပါမှာဖြစ်တယ်။ကျန်တဲ့လက်ခံတဲ့ပတ်သက်ပြီးမြန်မာနိုင်ငံအနေနဲ့ကကျွန်တော်တို့ပြင်
ရခိုင်ပြည်မြောက်ပိုင်းမှာ2019ခုနှစ်တုန်းကလုံခြုံရေးကင်းစခန်းတွေအပေါ်အာစာအဖွဲ့ရဲ့အကြမ်းဖက်တိုက်ခတ်မှုတွေဖြစ်ခဲ့ပြီးတဲ့နောက်မှာ
ဒီကဖွင့်နေတာကတော့ဒီလက်ဖုံးကောင်းတို့ဘာတို့ကသူတို့ရဲ့လုံခြုံရေးရခိုင်ရတဲ့ရေမီကဲတွေရအားငယ်လဲကျွန်တော်တို့ဒါချင်းချင်းထားပြီးဖြစ်ပါတယ်ကျွန်တော်တို့ဒီကဖွင့်နေတာကတော့ဒီလက်ဖုံးကောင်းမှာဖြစ်ပါလိမ့်မယ်ဗျဟုတ်ကဲ့အဲပြီးရင်ကျွန်တော်တို့တချို့လူတွေကတော့ကျွန်တော်တို့ဒါသူတို့ရဲ့ဟိုဟာနေရာတွေရှိပြီးသားဖြစ်ပါတယ်ဝင်လာတဲ့လူတွေထဲမှာတချို့လူတွေကတော့သူတို့ရဲ့
ဒီနေ့ကတောင်ပြိုလက်ဝဲပြန်လည်လက်ခံရေးစခန်း၊ကျင်းချောင်းစခန်း၊အမှတ်၄စခန်းစတဲ့နေရာတွေမှာလည်းပြန်လည်လက်ခံသွားမှာဖြစ်တယ်လို့သူကဆက်ပြောပါတယ်။အန်အယ်ဒီအစိုးရလက်ထက်ထဲကမြန်မာဘင်္ဂလားဒေ့ရှ်နိုင်ငံသဘောတူညီချက်မျိုးအပြင်နိုင်ငံတကာလက်ခံနိုင်မဲ့အစီအစဉ်မျိုးနဲ့မွတ်စလင်ဒုက္ခသည်တွေကိုပြန်လည်လက်ခံရေးကိုအမြဲတကားဖွင့်ထားတဲ့စခန်းတွေဖြစ်ပါတယ်။ ဘင်္ဂလားဒေ့ရှ်ရောက်နေတဲ့ဒုက္ခသည်တွေပြန်လည်လက်ခံရေးကိုအမြဲတကားဖွင့်ထားတယ်လို့တော့စစ်ကောင်စီဘက်ကဆိုပါတယ်။ပြီးခဲ့တဲ့လကစစ်ကောင်စီရဲ့လူမှုဝန်ထမ်း၊ကယ်ဆယ်ရေးနဲ့ပြန်လည်နေရာချထားရေးဝန်ကြီး၊ဒေါက်တာတသက်ခိုင်၊လူဝင်မှုကြီးကြပ်ရေးဝန်ကြီး၊ဦးမြင့်ကျိုင်နဲ့အပြည်ပြည်ဆိုင်ရာပူးပေါင်းဆောင်ရွက်ရေးပြည်ထောင်စုဝန်ကြီးဦးကိုကိုလှိုင်တို့ရခိုင် တွေကတော့သူတို့ကိုသူတို့ရိုဟင်ဂျာလို့သာတုံ့နှုံပါတယ်။မြန်မာနိုင်ငံဘက်ကခုလိုဒုက္ခသည်တွေကိုပြန်လည်လက်ခံရေးလုပ်နေပေမဲ့ရိုဟင်ဂျာဒုက္ခသည်တွေဘက်ကတော့သူတို့ရဲ့လုံခြုံရေးအာမခံချက်နဲ့နိုင်ငံသားအခွင့်အရေးတွေအပြည့်အဝရမှသာပြန်လာခြင်းတယ်လို့ Causes Bazaar မှာရှောင်းနေတဲ့ဒုက္ခသည်ဦးမောင်မောင်ကပြောပါတယ်။
အဲ့ဒီတော့ကျွန်တော်တို့ပြင်လာမယ်ဆိုလို့ဆိုရင်အဲ့မှာရှိတဲ့လူတွေကတော့အဲ့မှာဟိုဥပမာဖိုင်ဒီအကောင့်ဆန်ကုမာ Facebook ရေပေါ်ဒီကနေဖိုင်ပြီးတော့ဒီ TikTok ID တော့အဲ့မှာရှိတဲ့ IDB များကတော့အခုတူတူနဲ့ရှာပန်းပြည်နိုင်လို့ဆိုလို့ဆိုရင်ကျွန်တော်တို့ဘယ်လိုမျိုးနေရာရှာပန်းနိုင်လို့ဆိုတော့ကျွန်တော်တို့လည်းအဲမိကုံတော့ရတာကိုပြလာပါတယ်လေအဲ့အနေနဲ့တို့နိုင်ငံတကာဖေရှာတွေတို့တို့ချောချောင်းတို့တို့ဟန်ပြအနေနဲ့တို့လို့ရှင်ကြလို့ဒီလိုပဲယူဆပါတယ်
မူလနေရာတွေမှာပြန်လည်နေရာချပေးပြီးသူတို့ရဲ့ပိုင်ဆိုင်မှုတွေကိုပြန်ပေးတာနဲ့လွတ်လပ်စွာသွားလာခွင့်စီးပွားရေးလုပ်ကင်ခွင့်တွေပေးလို့ရှိရင်တော့ပြန်လာကြမှာဖြစ်တယ်လို့လည်းရိန်ဂျာအတိုင်းဝိုင်းကပြောပါတယ်။ရခိုင်ပြည်မြောက်ပိုင်းပဋိပက္ခတွေကြောင့်ဘင်္ဂလားဒေ့ရှ်နိုင်ငံဘက်အချမ်းထွက်ပြေးခဲ့ကြရတဲ့ရိုဟင်ဂျာတွေပြန်လည်လက်ခံရေးကိုအရင် NLD အစိုးရလက်ထက်ထဲကကြိုးပမ်းခဲ့တာပါ။အဲ့ဒီတော့ကနှစ်နိုင်ငံဘက်ကစစ်စစ်ပီးသားဒုက္ခသည်3450ကို2019ခုနှစ်ဩဂတ်လ22ရက်နေ့မှာလက်ခံဖို့မြန်မာနဲ့ဘင်္ဂလားဒေ့ရှ်အကြားသဘောတူထားခဲ့ကြပေမဲ့တတ်မှတ်ထားတဲ့နေမှာဒုက္ခသည်တဦးတယောက်မှပြန်မလာနိုင်ခဲ့ကြပါဘူးရှင
်။ဘင်္ဂလားဒေ့ရှ်ကိုရောက်နေတဲ့ရိုဟင်ဂျာဒုက္ခသည်တွေကိုစစ်ကောင်စီဘက်ကပြန်လက်ခံဖို့စီစဉ်နေတဲ့သတင်းကိုအလိမ္မာတင်ပြပေးခဲ့တာပါခင်ဗျာ။ဒီအမေရိကန်အတန်ကနေအင်္ဂါနေ့ညပိုင်းအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေတာပါမကြာခင်တင်ဆက်ပေးမဲ့ဒုတိယပိုင်းနိုင်ငံရေးဝက်မှာတော့အပတ်စဉ်ကဏ္ဍတွေကိုဆက်လက်ထုတ်လွှင့်ပေးသွားမှာမို့စောင့်မျှော်နှားဆင်ကြပါအောင်ခင်ဗျာ
သတင်းမှန်တွေရဖို့အရေးကြီးတဲ့ဒီကနေ့ခေတ်မှာကမ္ဘာကြီးရဲ့ဘယ်ရက်ဒေတာမှာပဲရောက်နေပါစေခလုတ်တစ်ချက်နှိမ့်လိုက်ရုံနဲ့သတင်းမှန်တွေရယူနိုင်ပါပြီလက်ဖျားလေးနဲ့တစ်ချက်တောက်ရုံနဲ့ရယူနိုင်မဲ့သတင်းတွေနိုင်ငံရေးဖြစ်စဉ်တွေတကယ့်ဘဝဆက်လန်းတွေ one click ခလုတ်တစ်ချက်နှိမ့်ရုံနဲ့ကမ္ဘာရဲ့ရက်ကအသံတွေကိုချိတ်ဆက်နားဆင်နိုင်မှာဖြစ်ပါတယ်ဘယ်ချိန်ဘယ်နေရာကပဲဖြစ်ဖြစ် VUE Plus application ကို download ရယူပါ
တော်ရရှိတဲ့ခုနားဆင်နေကြတာကတော့ VOA မြန်မာပိုင်းအစီအစဉ်ရဲ့အင်္ဂါနေ့ညပိုင်းထုတ်လင်းချက်တွေဖြစ်ပါတယ်ခင်ဗျာအခုတင်ဆက်ပေးမယ့်ဒုတိယပိုင်းနိုင်ယူဝက်မှာတော့အမေရိကန်နိုင်ငံရဲ့အကြောင်းတည်ကောင်းစရာဆိုရှယ်မီဒီယာပေါ်မှာလူကြည့်များတဲ့10မိနစ်စာသတင်းတို့လေးတွေကမ္ဘာတစ်လောက်ခီးသွားအစီအစဉ်နဲ့နေရာပေါင်းစုံအကြောင်းစုံစတဲ့အပတ်စဉ်ကဏ္ဍတွေကိုနားဆင်ကြရမှာပါအခုပထမဆုံးတော့အမေရိကန်နိုင်ငံရဲ့အကြောင်းတည်ကောင်းစရာအစီအစဉ်နဲ့စပါမယ်ယူကရိန်းကို F-16 ဂျက်တိုက်လေယာဉ်တွေပို့ပေးမှာမဟုတ်ဘူးလို့အမေရိကန်အစိုးရကပြောထားပေမဲ့လည်းကွန်ဂရက်လွှတ်တော်အမတ်တချို့ကတော့အစိုးရသဘောထားပြောင်းလဲသွားအောင်တွန်းအားပေးဖို့စီစဉ်နေပါတယ်။ VOA သတင်းတော့ Veronica Valderas Iglesia ပေးပို့ထားတဲ့သတင်းကိုကိုအောင်အောင်ကတင်ပြပေးပါမယ်ခင်ဗျာ။
ကရင်တပ်ဖွဲ့ဝင်တွေဟာဆိုဗီယက်ခေတ်က Grad Rocket တွေတုံးပြီးခါခီဖ်ဒေသကဆုံးရှုံးသွားတဲ့နေမျိုးတွေကိုပြန်သိမ်းပိုက်ဖို့ပြီးခဲ့တဲ့သတင်းပတ်ထဲကကြိုးစားနေကြတာဟာရုရှားတွေကိုစနေနေ့မှာဥရောပကနောက်ထပ်ပြစ်ဒဏ်ခတ်အရေးယူရာနဲ့ပတ်သက်ပြီးတော့ယူကရိန်းဘက်ကကြိုးဆိုပေမဲ့စီရေးလက်နက်အကူအညီတွေသာရမယ်ဆိုရင်အချုပ်အခြာအာဏာထိပါသူတွေကိုခက်မြက်မြက်မောင်းထုတ်နိုင်မှာဖြစ်ကြောင်းယူကရိန်းသမ္မတဗလိုဒီမီယာဇယ်လန်စကီကအခုလိုပြောပါရယ
်ရုရှားတွေရဲ့ကျူးကျော်မှုကိုဒီနှစ်မှာအဆုံးသတ်သွားအောင်ကျွန်တော်တို့စွမ်းဆောင်နိုင်
ယူကရိန်းဘက်က F-16 ဂျက်တိုက်လေယာဉ်တွေနဲ့တာဝေးပစ်အမြောက်တွေလိုအပ်ကြောင်းတောင်းဆိုထားပေမဲ့ဒီလိုလက်နက်မျိုးထောက်ပံ့ဖို့လက်တလောမှာစဉ်းစားထားတာမျိုးမရှိကြောင်းအမေရိကန်ဘက်ကပြောပါတယ
် In this phase the critical
အခုချိန်မှာမြေပြင်ကနေထိုးစစ်ဆင်တိုက်ခိုက်နိုင်ဖို့ဟာပိုအရေးကြီးပါတယ်ပင်ကားတွေတန်ကြပ်ကကားတွေနဲ့ခြေလျင်တပ်သုံးတိုက်ခိုက်ရေးယာဉ်တွေပိုလိုအပ်မှာပါ F-16 ကတော့နောက်အဆင့်အတွက်ပါ
လွတ်တော်အမတ်တချို့ကတော့စီးရေးအကူအညီပူပေးဖို့လိုလားနေကြပါတယ်
We can certainly
run. နေနေတော့ပန်ပေးနေအောင်ဆိုရရာဓာသုံးစိတ်ငွေတိုးပေးဖို့ကျွန်တော်တို့ဘက်ကဥပဒေပြဋ္ဌာန်းဆောင်ရွက်နိုင်ပါတယ်ဒီလိုလို့ဖို့လည်းယူရထားပါလေကွန်ဂရက်ကဒီမိုကရက်ရောရီပါဘလစ်ကန်ရောလုံလောက်တဲ့ပြည်အပ်ပေးမယ်ဆိုရင်တော့ဒီတိုက်ပွဲနိုင်တိုက်ဖို့ယူကရိန်းဘက်ကလိုအပ်တာတွေကျွန်တော်တို့ပေးနိုင်မှာပါ
ဒါပေမဲ့အမေရိကန်ဘက်ကကြီးကူနေတာမျိုးမဟုတ်ပဲဘိုင်ဒန်ဆိုရအနေနဲ့မဟာမိတ်ဥရောပနိုင်ငံတွေရဲ့ထဲဝင်မှုလည်းလိုအပ်မှာဖြစ်ကြောင်းတချို့ကသုံးသပ်ပါတယ
် They've had a commitment to
သူတို့ကအနည်းဆုံးငွေပမာဏကိုပဲထောက်ပံ့မယ်ဆိုပြီးပြောထားတာပါသူတို့ပြည်တွင်းထုတ်ကုန် GDP ရဲ့200ခန့်လုံးကိုပဲသုံးမယ်ဆိုတာဟာအနည်းဆုံးဖြစ်ပြီးအများဆုံးမဟုတ်ပါဘူး NATO အဖွဲ့ဝင်တော်တော်များများကတိုးပြီးထောက်ပံ့တာတွေမလုပ်ကြပါဘူး
ပြင်သစ်သမ္မတအီမန်နျူအယ်မက်ခရွန်ကတရုတ်နိုင်ငံကိုဧပြီမှာတောရောက်မှာဖြစ်ကြောင်းကြေညာပါရယ်ရုရှားတွေကိုတရုတ်ကစီးရေးအကူအညီပေးမယ်ဆိုတာမျိုးသတင်းတွေထွက်ပေါ်နေချိန်မှာမက်ခရွန်ကအခုလိုတောရောက်တာပါအမေရိကန်ကလည်းအခုလိုဆက်သွယ်ရေးလမ်းကြောင်းတွေရှိနေတာကိုလူလာပါရယ်ဒါပေမဲ့လည်းအမေရိကန်နဲ့တရုတ်တရိုက်ဆွေးနွေးဖို့တော့မရှိသေးဘူးလို့ဆိုပါရယ်
Nothing scheduled
ခုချိန်မှာတော့ဘာမှစီစဉ်ထားတာမရှိပါဘူးဒါပေမဲ့တိတ်မကြတော့တဲ့အချိန်မှာခေါင်းဆောင်တို့ဆွေးနွေးပြကြလိမ့်မယ်လို့ကျွန်တော်ယူဆပါတယ
်တရုတ်နဲ့ဆက်ဆံရေးဆိုးတဲ့ဆိုးလာတာမျိုးမဖြစ်ဖို့စစ်ဖက်ဆက်သွယ်ရေးလမ်းကြောင်းတွေရှိဖို့လိုအပ်ကြောင်းလဲသူကအလေးထားပြောဆိုပါတယ်ခင်ဗျာ
ကိုအောင်စီစဉ်တည်ဆက်တဲ့အမေရိကန်နိုင်ငံရဲ့အကြောင်းတည်ကောင်းစရာအစီအစဉ်ကိုနားဆင်ကြကြတာပါခင်ဗျာမကြခင်မှာကမ္ဘာတလောခီးသွားအစီအစဉ်ကိုတင်ပြပေးဖို့ရှိပါတယ်အခုတော့ဆိုရှယ်မီဒီယာပေါ်မှာလူကြည့်များတဲ့10မိနစ်စာသတင်းတို့လေးတွေကိုတင်ပြပေးပါမယ်တူရကီမှာအာပြင်းငရင်လုတ်တော့အားလုံးအထိတ်တလန့်ရှိခဲ့ပြီးငရင်လုတ်နေတာကိုကားလုံခြုံရေးကင်မရာမှာရိုက်ကူးထားပါတယ်ကယ်လီဖိုးနီးယားကမိတောက်ရေတုံကိုလာကြည့်သူတွေနဲ့စီကားနေပါတယ်ဒီလိုဆိုရှယ်မီဒီယာပေါ်မှာလူကြည့်များတဲ့10မိနစ်သတင်းတို့လေးတွေကိုမအေးတန်နာကျော်ကအစူးစီးတင်ပြပေးထားပါတယ်ခင်ဗျာ
ဖေဖော်ဝါရီ20ရက်နေ့ကတရီကီနိုင်ငံမှာငရင်တစ်ခုထပ်လုံသွားတာကိုကားဒက်ရှ်ဘုတ်ပေါ်တက်ထားတဲ့ကင်မရာမှာရိုက်ကူးထားတာတွေ့လိုက်ရပါတယ်တရီကီနိုင်ငံမှာအားပြင်းငရင်ကြီးနှစ်ခုဇက်တိုက်လှုပ်ခဲ့ပြီးတော့တရီကီနဲ့အိမ်နီးချင်းစီးရီးယားနိုင်ငံတို့မှာစေစေပြည့်စုံမှုတွေဆူဆူရွရွကြုံခဲ့ရပြီးတရင်နှစ်ပတ်အကြာမှာပဲနောက်ထပ်ငရင်ထပ်ပြီးလှုပ်ပြန်တာပါဖေဖော်ဝါရီ21ရက်နေ့ထိနောက်ဆုံးစီးရင်ရလူအနည်းဆုံး10ဦးသေဆုံးပြီးတော့လူ100ကျော်ဒဏ်ရာရတယ်လို့ပြည်ထောင်စုဝန်ကြီးကပြောပါတယ်။ပြည်အား6.3%ဖြစ်ပြီးတော့အ내တမိုင်ကျော်ကိုဗိုလ်ပြုတ်လောက်တာဖြစ်လို့အ내တိမ်ပြီးတော့တုံခါအပြင်းပါတယ်။မ နေရင်လှုပ်သွားတာကိုဆီးရီးယားအေဂျင့်လက်ဘရိုနိုင်ငံတို့ကပါသိရှိခံစားခဲ့ရပါတယ်ဘရာဇီးလ်နိုင်ငံတောင်ပိုင်းကယ်ရိုရန်ဒေသမှာဖေဗရူလာတတိယသတင်းဘက်ကုံရက်တွေတွင်မှာမိုးရီတက်တက်ထန်ထန်ရွာသွန်းလို့လန်ဒရာတွေကျိုးပြက်မြေပြိုကျမှုတွေနဲ့လူတွေတိတ်ဆုံးအင်ဂျီတွေထိခိုက်ခဲ့ရပါတယ်နိုင်ငံတောင်ပိုင်းဆုံးပေါင်ပြည်နယ်မှာရေကြီးမြေပြိုမှုတွေကြောင့်တိတ်ဆုံးရသူကဖေဗရူလာ27ရက်အင်္ဂါနေ့ထိဆိုရင်45ဦးကျော်သွားပြီးတော့ပျောက်ဆုံးသူ10ခန်းရှိနေခြင်းမလို့တိတ်ဆုံးသူဥယျာဉ်ထက်တိုးနိုင်ပါတယ်တိတ်ဆုံးမှုအများစုကတောတောင်ထူထပ်တဲ့ကန်ယိုရန်ဒေတာဆုံးစတရှင်စီရင်စုမှာဖြစ်ပါတယ်ခေစီကြီးလှုပ်သူတွေကတော့နေပြိုးတဲ့ထဲပါသွားတဲ့အိမ်တွေအောက်အသက်ရှင်ကျန်ရစ်သူတွေရှိအောင်မလားဆိုတာဖေဗရူလာ23ရက်နေ့ထိရှာဖွေနေကြတာပါလူ800မကဥယျာဉ်ပျက်စီးသွားရပြီးတော့လူ200ကျော်နေအိမ်တွေမှာနေမရဘေးကင်းရာကိုထွက်နေရပါတယ်ဖေဗရူလာ18-19ဇင်ဘတ်ကုံတုံးက24နာရီအချိန်တိုင်းတာမှာမိုးရေကြီး23လက်မကွယ်ရွာသွန်းခဲ့တာပါဒါကဘရာဇီးလ်နိုင်ငံမှာအချိန်တိုအတွင်းမှာမိုးရေခြင်းအများဆုံးရွာသွန်းမှုဖြစ်နေစံချိန်တင်သွားပါတယ်အတက်စီယာတူတူပြည့်နိုင်အောင်လို့ကန်ထူးကြသူနှစ်ဦးကတော့အီတလီနိုင်ငံကအမွာညီမဖွားဖွားနှစ်ဦးဖြစ်ပါတယ်အီတလီရွာငယ်လေးတရွာမှာဘဝတစ်လျှောက်လုံးနေထိုင်ကြီးပြင်းခဲ့တဲ့အမွာညီမဖွားဖွားနှစ်ဦးနဲ့နှစ်နေရာပြည်မွေးနေ့ပွဲကိုတော့ဆွေမျိုးတစ်စိုက်ဆင်နွှဲခဲ့ကြတာပါ2023ဇန်နဝါရီ23ရက်နေ့ကကျင်းပတဲ့သူရဲ့မွေးနေ့ပွဲမှာဖွားဖွားတဦးစီကအသက်100မလို့နှစ်ဦးပေါင်း200ဖြစ်ပြီးတော့မွေးနေ့ကိန်းမှာတော့အသက်200ပြည်မွေးနေ့လို့ရေးထားပါတယ်ဖရန်ကန်စာနဲ့မာရီယာရစ်စီယာဒီဖြစ်ပြီးသူတို့မွေးနေ့ကိုမြေးရောင်50မြစ်တွေနဲ့ပါဆင်နွှဲခဲ့ပါတယ်ကိုဘွားနဲ့ကိုဆိုဒီလောက်အသက်မရှိပါဘူး။ဖျားပေးတဲ့ဆုနဲ့မလို့ဒီလောက်အသက်ရှိရှိနေနိုင်တာပါလို့ဖွားဖွားတွေကအင်တာဗျူးမှာဖြေသွားပါရဲ့။သူတို့မြေတူဖြစ်တဲ့ပေါလိုလာဗန်ဂါကအဇန်နိုဒီပိုက်ကလီယာမြို့လေးရဲ့မြို့တော်ဝင်ဖြစ်ပြီးတော့သူလဲမွေးနေ့ပွဲကိုတက်ရောက်ပါရဲ့။သူတို့ဟာမွေးကလေးကနေခဲ့တဲ့ရွာသေးလေးကနေဘဲကုန်းမှာပြောင်းမင်းနဲ့ငယ်ငယ်ကလဲထဲမှာစိုက်ပျိုးရေးလို့ချီရိုပန်းတို့အလုပ်တွေလုပ်ခဲ့ကြတာဖြစ်ပါရဲ့။ဖေဗရူလာသတင်းပတ်တချို့မှာသဘာဝအခြေအနေကြိုးကြောင်းညင်ညွတ်ရင်တော့ Hostel 4ရေဒီကွန်ကမီးတောင်းနေတယ်လို့မြင်ရတာပါအမေရိကန်ပြည်အစိုးရအနောက်ခြမ်းကယ်လီဖိုးနီးယားပြည်နယ်ကယိုဆမတီတောင်ကြားမှာရှိတဲ့ Hostel 4မြင်းမီးရေဒီကွန်ကနှစ်တိုင်းဖေဗရူလာဆိုရင်သဘာဝအမွေဖြစ်စဉ်တစ်ခုဖြစ်ပေါ်တယ်လို့နှစ်စဉ်လူထောင်ပေါင်းများစွာဒီချိန်ကိုရောက်လာတဲ့ကြပါသည်ယိုဆမတီမြို့သားဥယျာဉ်တွေကကမ္ဘာအကြီးဆုံးGranite နံပါတ်ကျောက်တောင်ကြီးရဲ့အဆွန်မှာတည်ရှိတဲ့ရေဒီကွန်မှာရေဒီကွန်ကမီးတောင်းနေတယ်လို့မြင်ရတာဖြစ်ပြီးတော့ကောင်းငင်အခြေအနေနေဝင်တဲ့တောင်ဒါတွေအလုံးကြိုးကြောင်းညီညွတ်မှမြင်ရတာပါကောင်းငင်ကကြည်လင်နေရမှာဖြစ်တယ်လို့စီးစင်းတဲ့ရေကိုနေကြပုံနဲ့ခြေနာကိုင်နေကရေတွေကိုရောင်ပြန်ဟတ်တာဖြစ်ပါရဲ့အဲ့လိုအခြေအနေမှာကျောက်တောင်တွေဘောကမီးတောင်ချော်ရေတွေစီးစင်းနေတယ်လို့ဖြစ်နေပါတယ်ဒီမြင်ကွင်းကိုလာကြည့်ကျင်တဲ့သူတွေများလို့လို့ဒီမျိုးသားဥယျာဉ်ကိုလူဝင်ထွက်အရေးအတွက်ကိုပါတာဝန်ရှိသူတွေကန့်သတ်ထားရပါတယ်။အန်ဒီစ်တောင်တန်းနိုင်ငံတနိုင်ငံဖြစ်တဲ့ချီလီနိုင်ငံတောင်ပိုင်းမှာတော့တော်မီတွေစူးစူးရွရွလောင်ကျွမ်းနေလို့မိဘတွေကတော်မီနှိမ့်သက်ဖို့ကြိုးစားကြတယ်မှာတားဖြစ်သူကလေးကမိလာတက်ပေးမဲ့သူတွေကိုလှေလောပြီးတော့လိုရာခီးပို့ပေးနေတာပါ2023ဖေဖော်ဝါရီ9ရက်နေ့ကရိုက်ကူးထားတဲ့ဗီဒီယိုမှာ73နှစ်သားလူကတ်စ်ဆက်ပီဒက်စ်ကမိသားစုတွေကိုမြစ်ဖြတ်ကူးနိုင်မှုသေသေးလေးနဲ့ခေါက်ထုတ်ခေါက်ပြန်ပို့ပေးနေတာတွေ့ရပါတယ်။သူကတစ်သားလေးလေးနဲ့ဖူတန်မြစ်အလျားပေဒီယာကိုဖြတ်ကူးလှောက်ခတ်တာဖြစ်ပါတယ်။သူတို့ဒေသကမိုးကောင်ရေရှားအခြေအနေနဲ့ကြုံနေရတာဆယ်စုနှစ်တခုရှိနေပါပြီ။ဒီအခြေအနေကြုံနေရတဲ့ချီလီနိုင်ငံတောင်ပိုင်းဒေသရဲ့အလဲပိုင်းအရက်ကလေယာစိုက်ပျိုးရေးထွန်းကားပြီးတော့တတော်ထူတဲ့ဒေတာမှဖြစ်လို့လေယာစိုက်ပျိုးရေးနဲ့ကမ္ဘာနံပါတ်1ကျင်းနေထုတ်လုပ်မှုတွေကိုထိခိုက်နေရပါတယ်။အခုနှစ်ပိုင်းတွေအတွင်းမှာအဆိုးရွားဆုံးတော်မီစီကြောင့်နောက်ဆုံးဖေဖော်ဝါရီ27ရက်နေ့စီးရင်ရဆိုရင်လူပေါင်း25ဦးအသက်ဆုံးရှုံးပြီးတော့လူ3000ကျော်ဆေးကုသမှုခံယူနေရတယ်လို့စုစုပေါင်းလူ9000ကျော်မိဘေးတင်နေတာပါ။ဧကပေါင်းတစ်တန်းကျော်မိလောင်ကျွမ်းပြီးတော့အင်ဂျီပေါင်း2000ဝန်းကျင်ပျက်စီးသွားရပြီဖြစ်ပါတယ်။ တ်ကိုသေးချာချိန်ရပြနေသူကတော့ဂျီမန်နိုင်ငံကလေးပြည့်ရှိတဲ့စိတ်ဆုရှင်အက်ဒီယာအယ်ဟူဆန်နေဖြစ်ပါရင်ပြဖြစ်အာဇာနည်ဟာဂျီမန်နိုင်ငံအတွက်အာဇာနည်တစ်ခုဖြစ်ပြီးတော့အမျိုးသမီးတွေအာဇာလောက်တာကိုလက်မခံနိုင်နိုင်ငံမှာမို့သူ့ရကစိန်ခေါ်မှုကြီးတာပါသူမှာကံကောင်းတဲ့အချက်ကတော့ရေမဲအမျိုးသားလက်ဝဲအတင်းကြီးပြဖခင်နဲ့မိသားစုကသူ့ကိုအားပေးဝန်းရံတာဖြစ်ပါရင်ပြည်တွင်းပြည်ပွဲမှာအနိုင်ရခဲ့တာမို့အမျိုးသားအားသာအတင်းမှာနီးပြနဲ့စနစ်တကျတေချာလေ့ကျင့်တင်ကြခွင့်ရပါတယ်၁၈နှစ်အရွယ်အက်တီယာအယ်ဟူဆန်တွေကအမျိုးသမီး၂၀၂၁ခုနှစ်နိုင်ငံပြိုင်ပွဲမှာလေးပြည့်အားကစားရွှေတဆိပ်ဆုရပြီးတော့နောက်နေ့အိုလံပစ်အားကစားပွဲမှာတော့နိုင်ငံကိုယ်စားပြုပြီးရှင်ပြိုင်ရွှေစစိတ်ရယူနိုင်မှုစိတ်အားထက်သန်နေပါတယ်ဆွမ်းနီစိတ်ဆဲဝဲမျိုးလေးမှာနေခင်းနေ့လေတာတာရရခွေးချောင်းထွက်နေတော့ခွေးကိုမိချောင်းကတိုက်ခိုက်ခဲ့ပါရင်အမေရိကန်ပြည်အောင်စုရှေ့တောင်ကယ်ယူရန်ပြည်နယ်ဖြစ်တဲ့ဖလော်ရီဒါပြည်နယ်ဟာရာသီဥတုကပူပြင်းဆူဆူပြီးတော့မွေးရီမိချောင်းတွေပေါများတဲ့ဒေသဖြစ်ပါတယ်အခုလေတက်ကြီးပင်စင်စားတွေနေထိုင်တဲ့ရက်ွက်ကအမျိုးသမီးကြီးတို့ခွေးချောင်းထွက်တော့မှမိချောင်းခိုက်လို့ကွယ်လွန်သွားခဲ့ရတာပါခွေးဖန်ရှင်အသက်85နှစ်အရွယ်အမျိုးသမီးကြီးတည်ဆုံသွားပြီးတော့ခွေးကတော့ကျန်ခဲ့ပါတယ်မိချောင်းကအရှိ12ပေနီးပါးရှိပြီးတော့မိချောင်းဖန်သမားကလိုက်ရှာဖန်ဆီးလိုက်နိုင်ပါတယ်ဖလော်ရီဒါပြည်နယ်မှာမိချောင်းပေါများပေမဲ့လူသေးစေတဲ့အထိအဖြစ်မျိုးကတော့ရှားပါတယ်2016ခုနှစ်ကWalt Disney အပန်းကြီးခြံကြီးထဲမှာရေစက်မှာဆော့နေတဲ့နှစ်နှစ်သားလေးကိုမိဘတွေမျက်စိအောက်မှာပဲမိချောင်းဆွဲသွားပါရင်အဲ့ချိန်ကစလို့မိချောင်းတွေရာထဲချီကိုနေရာရွှေ့ပြောင်းထားခဲ့ပါရှင
်မရီတနာကျော်စီစဉ်တင်ဆက်ပေးကြတာပါခင်ဗျာဗီယိုအမေရိကန်တန်ကအင်္ဂါနေ့ညပိုင်းစီစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်မကြာခင်မှာကမ္ဘာတစ်လောကကြီးသွားအစီအစဉ်ကိုတင်ဆက်ပေးတော့ပါမယ်
မတိကြားမြေယာမှုတွေအပြည့်အပြောင်းလဲတွေများတဲ့ကမ္ဘာကြီးမှာကျွန်တော်တို့ကြားသလိုမြင်သလိုဖြစ်မလာတဲ့အခါအမှန်တရားကိုရှာဖွေကြရပါတယ်တရင်ကိုတစ်ပိုင်းတစ်စပဲကြားသိလိုက်ရရင်ယုံကြည်မှုတွေကိုလက်လွတ်လိုက်ရတာတွေရှိပါတယ်အကြက်တဲ့ကာလတွေမှာကျွန်တော်တို့ရဲ့အိမ်မက်တွေညှော်လင့်ချက်တွေကိုကောင်းတဲ့မနက်ဖြန်တွေကိုတောင်းတမိတာတွေကရင်းလို့လက်ခွင့်အပေါ်မှာမူတည်နေပါတယ်ကျွန်တော်တို့ VOA ကအနေရဲ့ဂျားကနေသတင်းတွေကိုတင်ဆက်ပေးနေပါတယ်ကဘာကြီးနဲ့ချိတ်ဆက်ပြီးပြီးအမှန်တရားကိုဆောင်ကျင်းပေးနေပါတယ် VOA American အတန်ကသတင်းမှန်တွေကိုပတ်ပေါင်းစုံကတင်ပြပေးနေပါတယ်ခင်ဗျာ
အမေရိကန်တန်ခါနေအင်္ဂါနေ့ညပိုင်းအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေတာပါခင်ဗျာမကြာခင်မှာနေရာပေါင်းစုံအကြောင်းစုံအစီအစဉ်ကိုတင်ဆက်ပေးဖို့ရှိပါတယ်အခုတော့ကဘာတလွားခီးသွားအစီအစဉ်အလဲရောက်လာပါပြီကဘာမှာမျက်နှာဖုံးဖို့ပွဲတော်အကြီးကျယ်ဆုံးဆင်နွှဲတဲ့အီတလီနိုင်ငံဗင်နစ်မြို့ကိုသွားကြရအောင်ပါနှစ်ပေါင်းရာချီတဲကရှိခဲ့တဲ့အစဉ်လာအတိုင်းရိုးရာဆက်ကူမျက်နှာဖုံးလုံနည်းနဲ့ဆေးရောင်ခြင်နည်းကိုမဆုမြတ်မနဲ့တူကဘာတလွားခီးသွားအစီအစဉ်ကနေဗင်နစ်မြို့စီကိုသွားလေ့လာကြရမှာပါခင်ဗျာ
အီတလီနိုင်ငံကရေပေါ်ဗင်နစ်မြို့မှာနှစ်စဉ်ဖေဖော်ဝါရီလဆန်းကစလို့တရက်နှစ်ပတ်ကြာကြာကာနီဗယ်ပွဲတော်ကိုဆင်နွှဲကြလေးရှိပါတယ်။စနစ်ရာစုတွေကစတင်ခဲ့တဲ့ပွဲတော်ရဲ့ထူးခြားချက်ကပွဲတော်ဆင်နွှဲကြသူတွေမျက်နှာဖုံးမျိုးစုံဝတ်ဆင်ကြတာဖြစ်ပါတယ်။ဗင်နစ်ရိုးရာမျက်နှာဖုံးပုံစံတွေနဲ့လိုက်ပြီးတော့ဝတ်ဆုံတွေကိုဝတ်ဆင်ကြတဲ့အတွက်ဗင်နစ်ကာနီဗယ်ပွဲတော်ဆင်နွှဲခြင်းဆိုရင်ကဘာတဝမ်းဧည့်သည်တွေနဲ့ရေပေါ်မြို့မှာပို့ပြီးစီကားနေလေးရှိပါတယ်။လွန်ခဲ့တဲ့နှစ်ပေါင်းရာချီတုန်းကအထက်တန်းလွှာတွေ၊ရာထူးကုန်စည်ကြီးသူတွေ၊အာဏာပိုင်တွေနဲ့တာမန်လူတန်းစားအလွှာတွေမခွဲနိုင်အောင်လို့ပွဲတော်အချိန်မှာမျက်နှာဖုံးတွေဝတ်ဆင်ကြတဲ့ဓလေ့ကိုလုပ်ခဲ့ကြတာဖြစ်ပါတယ်။ပွဲတော်ဆင်နွှဲနေတဲ့ကာလအတွင်းမှာဘလို့လူမှုအဆင့်အတန်းနံပါတ်တွေ၊ဂုဏ်တွေပဲရှိပါစေ။မျက်နှာဖုံးဝတ်ထားသူတိုင်းတသားရဲဖြစ်သွားပြီးတော့တယောက်နဲ့တယောက်လဲဂုဏ်ပုဒ်တွေတက်ပြီးမိတ်ဆက်နေစရာမလိုတော့ပါဘူး။အဲ့ဒီအစဉ်လာအတိုင်းဒီကနေ့အထိမျက်နှာဖုံးဝက်ပွဲတော်ကိုဆင်နွှဲလာကြတာဖြစ်ပါတယ်။ကမ္ဘာပေါ်ကမျက်နှာဖုံးဝက်ပွဲတော်တွေထဲမှာအကြီးကျယ်ဆုံးဖြစ်တဲ့ Venice Carnival ပွဲတော်မှာဝတ်ဆင်ကြတဲ့ရိုးရာမျက်နှာဖုံးတွေကိုတရေနဲ့လှုပ်ကြသလိုအများစုကတော့စက်ကူနဲ့လှုပ်တာဖြစ်ပါတယ်။
မူလညနှဖုံးတွေကကိုဗစ်ဒီဘောဝါဖြစ်တယ်ဆိုတာကာထားဖို့အဓိကဖြစ်တာမို့ခက်ရိုးရိုးရှင်းရှင်းပုံစံတွေဖြစ်ပေမဲ့နောက်ပိုင်းမှာတော့ရွှေတွေကြောင်မြတ်တွေငှက်မွေးတွေနဲ့ပါလှဆင်လာကြပါတယ်အဲ့လိုဗန်နစ်မျက်နှဖုံးသမိုင်းနဲ့ရိုးရာဆက်ကူမျက်နှဖုံးလုံးဤကိုမျက်နှဖုံးအယောင်ဆိုင်တစ်ခုကစိတ်ဝင်စားသူတွေကိုတင်ပေးနေပါတယ် Saint Mark's Square ရှင်ပြင်းနဲ့တိတ်မဝေးလာတဲ့လမ်းထဲမှာဆက်ကူမျက်နှဖုံးပညာရှင်ဂျော်ဂျိုကာလာဆိုနဲ့တားဖြစ်သူတို့ကဗန်နစ်မြို့ရဲ့ရှေးအကျဆုံးလက်မှုပညာကိုတင်ပေးနေတာဖြစ်ပါတယ
် importantissimo perché noi trasmettiamo
ကျွန်တော်တို့ရဲ့ရိုးရာနည်းပညာတစ်ခုကိုတနာရီအတွင်းမှာလက်ဆင့်ကမ်းတင်ပြပေးတာဖြစ်လို့မျက်နှာပုံလှုပ်ချင်သူတွေအတွက်သိကိုတန်ဖိုးရှိပါတယ်ကျွန်တော်တို့တတ်ထားတဲ့ပညာကိုကျွန်တော်တို့ကပြန်တင်ပေးလိုက်တာဖြစ်ပါတယ်တနာရီအတွင်းပညာအားလုံးတင်ပေးဖို့ဆိုတာမလွယ်ကူပါဘူးဒါပေမဲ့သူတို့တွေတကယ်ကိုစိတ်ဝင်စားနဲ့အတိအချသင်ယူကြတာတွေ့ရပါတယ်
ယူရို90နဲ့တနအိတင်ပေးတဲ့မျက်နှာဖုံးလုံးကြီးတင်တဲ့မှာဂျော်ဂျိုကသူ1980ပြည့်နှစ်ပိုင်းတွေထဲကတက်ထားတဲ့ဗန်နစ်ရိုးရာဆက်ကူမျက်နှာဖုံးလုံးကြီးကိုပြန်လည်တင်ပေးနေတာဖြစ်ပါတယ်။အီတလီနိုင်ငံမှာအုတ်ချုပ်သူတွေပေါ်မူတည်ပြီးတော့ Venetian Carnival ရိုးရာပွဲတော်တွေကိုတရားဝင်ကျင်းပတာပိတ်ပင်ခံခဲ့ရတာတွေရှိခဲ့မှုပါတယ်။1980ပြည့်နှစ်ပိုင်းလောက်ရောက်မှမျက်နှာဖုံးဝယ်ပွဲတော်တွေကိုကျင်းပတဲ့ရင်ကျေးမှုကိုပြန်လည်အသက်သွင်းခဲ့တာပါ။ရှိုးရမျက်နှာဖုံးလုံးကြီးကိုလည်းအဲ့ဒီအချိန်လောက်မှပြန်တင်ယူပြီးလက်ဆင့်ကမ်းလာခဲ့ကြတာဖြစ်ပါတယ်
။ Allora bisogna avere uno stampo per creare lo stampo bisogna fare una
မျက်နှာဖုံးတွေအတွက်ပုံစံကွက်အရင်လုပ်ရပါလေ။ရှင်နဲ့ပုံသွင်းပုံစံကွက်လုပ်ပြီးရင်တပတ်ကြာအောင်ပလတ်စတာကင်ထားရပါလေ။ချက်ပြီးတော့မာသွားပြီဆိုရင်ရှင်တွေစင်အောင်ခွာရပါလေ။အဲ့ဒါဆိုရင်မျက်နှာဖုံးပုံစံကွက်ရပါပြီ။အဲ့ဒီပုံစံကွက်ပေါ်မှာစက်ကူအထက်ထက်ကော်တုတ်ပြီးတော့မျက်နှာဖုံးပုံဖော်ရပါလေ။ကော်ရီချောက်သွားပြီဆိုရင်တော့စက်ကူမျက်နှာဖုံးဖြစ်သွားပါပြီ။အဲ့ဒီစက်ကူမျက်နှာဖုံးအချမ်းပေါ်မှာအချောတက်စီအောင်ချဲလိုချင်သလိုအလှချဲရတာဖြစ်ပါလေ
။ Venice မြို့မှာနိုင်ငံဆောင်ကဧည့်သည်တွေလာလည်နေကြပေမဲ့မြို့ကန်တော်တော်များများကတော့တခြားကိုပြောင်းရွှေ့အခြေချနေကြတာကြောင့်မြို့ရဲ့ရိုးရာရင်ကျေးမှုတစ်ခုဖြစ်တဲ့စက်ကူမျက်နှာဖုံးလုံးလေးတွေပျောက်ပြတ်သွားမှစိုးရိမ်နေသူတွေလည်းရှိပါတယ်။ဒီလိုအခြေအနေမှာရှင်းဟောင်းပညာတစ်ခုကိုလက်ဆင့်ကမ်းပေးနိုင်တာကိုသူတို့ကဝမ်းသာနေပါတယ
်။Perché si continua diciamo comunque una tradizione locale
ကိုဒေတာရဲ့ရိုးရာလက်မှုပညာတစ်ခုကိုလက်ဆင့်ကမ်းပေးဖို့စိတ်ကိုအရေးကြီးပါတယ်မျက်နှာဖုံးလုံးနိုင်လို့သူတို့ဘက်ကစိတ်ကြည်နှက်စရာဖြစ်တယ်လို့ကျွန်တော်တို့အတွက်လည်းဝမ်းသာရပါတယ်လွယ်လွယ်နဲ့ပတ်ဆက်ရအောင်လုပ်နေကြတဲ့ခေတ်မှာအခုလိုလက်နဲ့တဆင်ချင်းဘာကြောင့်လုပ်တယ်လဲဆိုတာသဘောပေါက်ကြဖို့လိုပါတယ်ကျွန်တော်တို့ရဲ့မျက်နှာဖုံးလုံးကြီးတွေကိုလူမှုကွန်ရက်ကနေတဆင့်လူများများသိသွားမယ်ဆိုလဲသိကောင်းပါတယ်ဒီလိုလူမှုကွန်ရက်ကနေလူသိအောင်လုပ်ရတာမျိုးအရင်ကဆိုလုပ်လို့မရခဲ့ပါဘူး
သူတို့ဆိုင်မှာမျက်နှာဖုံးလုံးနီလာတင်ကြတဲ့ကဘာလှည့်ဧည့်သည်တရက်ကို9ယောက်10ယောက်လောက်ရှိပါတယ်။တနာယီတနန်းအတွင်းမှာပညာအလုံးကိုတင်ပေးဖို့အချိန်မလောက်ပေမဲ့ Venice မျက်နှာဖုံးတွေရဲ့အခြေခံပုံစံတွေအရောင်းတွေကိုတော့သိအောင်တင်ပေးတယ်လို့ပြောပါတယ်
။ Beh, un'ora diciamo è il primo approccio nell'enorme e complesso mondo delle maschere.
အစစ်စစ်လောက်ရတဲ့နီးတွေနဲ့မျက်နှာဖုံးတွေရဲ့တမန်းကြောင်းကိုတနာယီအတွင်းမှာနားလည်အောင်မိတ်ဆက်ပေးတဲ့သဘောဖြစ်ပါတယ်။မျက်နှာဖုံးလုံးနီလာတင်သူတွေကိုအသင့်ပြင်ထားတဲ့မျက်နှာဖုံးပုံစံ12မျိုးတွေကကြိုက်ရရွေးခိုင်းပါတယ်။ကျွန်တော်တို့ဆိုင်မှာနေ့စဉ်လုပ်နေတဲ့မျက်နှာဖုံးဒီဇိုင်းပုံတွေလိုပဲအဲ့ဒီမျက်နှာဖုံးအကျန်းတွေပေါ်မှာပုံကျန်းဆွဲဆေးရောင်ခြင်ဤတင်ပေးပါတယ်ဆေးရောင်ဘလူခြေရမယ်ဆိုတာတင်ပေးတဲ့တစ်ချိန်ထဲမှာ Venice ရဲ့တမိုင်းချောင်း Carnival ပွဲတော်ရဲ့တမိုင်းချောင်းမျက်နှာဖုံးတစ်ခုချင်းစီရဲ့နောက်ခံတမိုင်းချောင်းတွေကိုကျွန်တော်တို့ကပြောပြပါတယ
် Venice Carnival ပွဲတော်မှာအစဉ်အလာအတိုင်းဝတ်ဆင်ကြတဲ့မျက်နှာဖုံးပုံစံတွေအပြင်တွဲဖက်ဝေးလေးရှိတဲ့ဝတ်ဆုံတွေအကြောင်းကိုအခြေခံသဘောပေါက်အောင်လို့သူတို့ကပြောပြပါတယ်Venice မျက်နှာဖုံးတွေပေါ်ကဒီဇိုင်းပုံစံတွေနဲ့ဆေးရောင်တွေရဲ့နောက်ခံတမိုင်းတွေကိုလည်းမျက်နှာဖုံးစိတ်ဝင်စားသူတွေလေ့လာနိုင်မှာဖြစ်ပါတယ်
။ Venice マスク作りとても楽しかったです。
Venice မှာမျက်နှာဖုံးလုံးလေးလာတင်နိုင်တာသိမ့်ဝမ်းသာဖို့ကောင်းပါတယ်။ကျွန်မအတွေ့ပညာလက်ရာတွေကိုကြိုက်တော့ကိုယ်တိုင်မျက်နှာဖုံးတွေကိုဆေးရောင်ချေရတာသဘောကျဖို့ကောင်းပါတယ်။သင်ပြီးတဲ့သူကိုယ်တိုင်ကမျက်နှာဖုံးပေါ်မှာသိက္ခာအမှုပညာများအောင်ခြေတာပေးနိုင်ပါတယ်။အဲ့လိုသင်တန်းမျိုးတက်ခွင့်ရတာသိက္ခာထူတယ်လို့ခံစားရပါတယ်။
ဆက်ကူမျက်နှာဖုံးပေါ်ကလှပတဲ့ဆွဲဆောင်မှုရှိတဲ့ဒီဇိုင်းနဲ့အရာတွေကိုလက်တွေဖန်တီးနိုင်ဖို့ကျွမ်းကျင်မှုပညာလိုပါတယ
် It was really fun yeah, and an exciting experience to do this was it easy no it wasn't it really wasn't not so
ပြောစရာလည်းကောင်းစိတ်လုံရှားစရာလည်းကောင်းတဲ့အတွေ့အကြုံမျိုးရပါတယ်လွယ်သလားဆိုတော့မလွယ်ပါဘူးလုံးဝမလွယ်ပါဘူး Venice မြို့ရဲ့လျှောက်သွားရင်မျက်နှာဖုံးလုံးတဲ့အတွေ့အကြုံရကျင်တယ် ကိုလှုပ်တဲ့မျက်နှာပုံကဘလို့ဖြစ်မလဲလို့တွေးမိပါတယ်။လှုပ်ကြည့်တော့မှတိတ်မလွယ်လောက်ဘူးဆိုတာသိရပါတယ်။လှုပ်နေတော့လည်းဒီဒီဇိုင်းပုံတွေ၃ချိန်လောက်ပြောင်းလိုက်ရတယ်ထင်ပါတယ်။ဘီနစ်ရဲ့ပျောက်ကွယ်လူရိုးရာတစ်ခုကိုတင်ရတာဝမ်းသာဝမ်းနဲ့ခံစားချက်လည်းဖြစ်ပါတယ်။ဒီချိန်ထဲမှာတကယ်ကိုစိတ်ဝင်စားစရာပျော်စရာအတွေ့အကြုံလည်းရပါတယ်။
Venice မြို့မှာ Carnival ပွဲတော်ဆင်နွှဲတဲ့ကာလမှာကိုဘသူဘဝဖြစ်တယ်ဆိုတာဖုံးကွယ်ထားနိုင်အောင်လို့မျက်နှာဖုံးတွေဝတ်ဆင်ကြတဲ့အစင်လာလှုပ်လာခဲ့ကြတာပါလူမှုအဆင့်တန်းခွဲခြားမှုမရှိအောင်ဝတ်ဆင်ကြတာဖြစ်လို့မျက်နှာဖုံးတွေရဲ့နောက်ွယ်မှာလွတ်လပ်မှုပဟေလိဆတ်မှုလျှော့ဝှက်မှုအာခံမှုစတာတွေရှိနေပါတယ်ဒီအတွေ့အကြုံတွေရနိုင်ဖို့အတွက် Venice Carnival ပွဲတော်ကိုနှစ်စဉ်ကမ္ဘာနိုင်ငံစုံကဧည့်သည်တွေတကူးတကလာရောက်ဆင်နွှဲနေကြတာဖြစ်ပါတယ်ရှင်ကျွန်မစုမြတ်မော်ပါ
မဆူမြမစီစဉ်တင်ဆက်တဲ့ကဘာတလွားခီးတော့အစီအစဉ်ကိုနားဆင်ကြကြရပါခင်ဗျာခုဆက်ပြီးတော့နောက်ထပ်အပတ်စဉ်ကဏ္ဍတစ်ခုဖြစ်တဲ့နေရာပေါင်းစုံအကြောင်းစုံအစီအစဉ်ကိုတင်ပြပေးပါအောင်မယ်မြန်မာနိုင်ငံနဲ့ထိုင်းနယ်စပ်ဒေသတို့မှာနိုင်ငံရေးမတည်ငြိမ်မှုတွေနဲ့လက်နက်ကင်တိုက်ပွဲတွေဖြစ်ပွားနေတာကြောင့်နယ်စပ်ဖြတ်ကျော်ကုန်စည်ပို့ဆောင်တဲ့ကာဂိုလုပ်ငန်းတွေအတွက်အခက်အခဲကြုံတွေ့ရတာတွေရှိကြပါတယ်မြန်မာနိုင်ငံထဲကိုနေ့စဉ်ကြီးပါကုန်စည်တွေပို့ပေးနေရတဲ့ဘန်ကောက်မြို့ကကာဂိုလုပ်ငန်းတွေအကြောင်းဒီတစ်ပတ်မညညိုလင်ရဲ့နေရာပေါင်းစုံအကြောင်းစုံအစီအစဉ်မှာတင်ပြပေးထားပါတယ်ခင်ဗျာ
ထိုင်းနိုင်ငံနဲ့မြန်မာနိုင်ငံနှစ်နိုင်ငံအကြားစီးပွားရေးလုပ်ငန်းတွေလုပ်ကိုင်နေကြတဲ့အထက်မှာကုန်စည်ပို့ဆောင်တဲ့ကာဂိုလုပ်ငန်းကလည်းအဓိကကျတဲ့လုပ်ငန်းတစ်ခုဖြစ်ပါတယ်ကာဂိုပို့ဆောင်တဲ့အခါမိချောင်းရေချောင်းအပြင်နေဆက်ဖြတ်ကျော်ပြီးကုန်းလမ်းကနေပို့ဆောင်ကြရတာတွေကလည်းနေ့စဉ်ရှိနေတာပါဒီလိုထိုင်းမြန်မာကုန်စည်ပို့ဆောင်ရေးလုပ်ငန်းတွေမှာနှစ်နိုင်ငံအစိုးရသဘောတူညီချက်တင်ပို့မှုတွေရှိသလိုတအူးချင်းတယောက်ချင်းကုန်ပစ္စည်းတင်ပို့မှုဈေးရောင်းဈေးဝယ်သမားတွေရဲ့ကုန်ပစ္စည်းတင်ပို့မှုတွေကလည်းနေ့စဉ်နေ့တိုင်းရှိနေတာပါဒီလိုကုန်ပစ္စည်းပို့ဆောင်တဲ့အခါထိုင်းနိုင်ငံဘက်မှာသိအခက်အခဲမရှိလာပေမဲ့မြန်မာနိုင်ငံဘက်အချမ်းမှာတော့အခက်အခဲလေးတွေကြုံကြရတတ်ပါတယ်
။ဒီဘက်ထိုင်းဘက်အချမ်းကနေစပို့တာကတော့ဟိုအဆင့်ကတော့အသိပြဿနာမရှိဘူး။ကျွန်တော်တို့အမဲဆောက်ကိုရောက်မယ်အမဲဆောက်ကြလို့ရှိရင်ဟိုဘက်ကကျွန်တော်တို့မြောက်ရီကိုဟိုကူးမယ်ကူးတဲ့အခါကျတော့ကျွန်တော်တို့ဂျူတီဆောင်ရမယ်ကတ်စတန်ဂျူတီဆောင်ရမယ်လိုအပ်တဲ့စစ်ဆေးမှုတွေအကုန်ပြုတ်လုပ်မယ်အဲ့ဒါပြီးတဲ့အခါကျတော့မြန်မာပြည်ပဲချမ်းကြတဲ့အခါကျတော့အခက်ခဲတွေကတော့အများကြီးကြုံရပါတယ်အဲ့ဒီမှာကန့်တတ်တားမြစ်တဲ့ကော်မတီဆိုပို့လို့မရဘူးပြီးတဲ့အခါကျွန်တော်တို့ဟိုခေါင်းနေဆောင်ရတာပေါ့နော်အဲ့ဒီဟာတွေနဲ့ဟိုတော်တော်များကြီးအခက်ခဲတွေကအဲ့ဒီအဲ့အစ်စ်နေကြတော့ရန်ကိုခက်ခဲသွားတာပေါ့ကားကတွေကလည်းဈေးတက်သွားတာပေါ့နော်ဟိုလမ်းကြောင်းကလည်းတိုက်ပွဲတွေဖြစ်တဲ့အခါကားတွေကဒီလမ်းကိုသွားမယ်ဆိုရင်ဟိုတောင်းတောင်းကားမှမသွားကြင်ဘူးအဲအဲ့လိုမျိုးကြတော့ဟိုပိုင်ရှင်တွေကလည်းသူတို့ကိုပို့ပေးရတယ်အဲအဲ့တော့ကျွန်တော်တို့ကကုန်ကြတဲ့တွေပို့များတာပေါ့နောက်ပြီးတော့စစ်စေးဂိတ်တွေထပ်တိုးလာတယ်အဲကျွန်တော်စစ်စေးဂိတ်တွေထပ်တိုးလာတယ်ဒီညောင်ဝင်နဲ့ရန်ကုန်ချားမှာအဲတိုးလာတဲ့ဂိတ်တွေမှာအစ်စ်နဲ့ကျွန်တော်တို့ကတောက်လျှောက်အခွန်ဆောင်ရတာပေါ့နော်အဲအတွက်ကြောင့်မလို့ဟိုအလုပ်ကတော့ပုံမှန်လေးပဲလုပ်နေဆိုပေမဲ့အဲကျွန်တော်တို့အတွက်ကိုသိပြီးတော့အများကြီးသိမကြံတော့ဘူးပေါ့နော
်အဓိကကျတဲ့အခက်အခဲတစ်ခုကတော့မြန်မာနိုင်ငံမှာနိုင်ငံရေးအပြောင်းအလဲနဲ့မြန်မာပြည်တွင်းကနေဆက်ဒေသမှာလက်တလောဖြစ်ပွားနေတဲ့တိုက်ပွဲတွေကကုန်စည်ပို့ဆောင်ရေးလုပ်ငန်းလှုပ်ဆောင်သူတွေအတွက်လက်ရှိကြုံတွေ့နေရတဲ့အခက်အခဲပါပဲ
ဒီတိုက်ပွဲဖြစ်တဲ့အခါပေါ့နော်အဲ့ဒါမျိုးတွေကြောင့်ကျွန်တော်တို့ကအကားတွေကမထွက်ဖက်နဲ့ရပ်ထားတဲ့အခါရှိတာပေါ့အဲ့ဒီမျိုးကြတော့ကျွန်တော်တို့ဥပစီးတွေကိုမြောက်ရီမှာရှိတဲ့ကျွန်တော်တို့ရဲ့ခိုးတော်မှာအဲကျွန်တော်တို့ဟိုတိစာတိတ်စီထားတာပေါ့ပြီးတော့မှလမ်းကြောင်းကောင်းပြီးတိုက်ပွဲတွေအေးချမ်းသွားပြီးဟိုကားတွေထွက်ပြီးဆိုတော့မှပဲကျွန်တော်တို့ကားတွေပြန်ပြီးတော့ဟိုတစ်ဖြည်းဖြည်းနဲ့ပြန်စထွက်ရတာပေါ့နော်အဲကြတော့လဲကားထွက်နေနေဟိုမှာလမ်းမှာဖြစ်လို့ဆိုပြီးတစ်ခါပြန်ရတာလည်းရှိတယ်ပေါ့အဲ့လိုမျိုးအခက်အခဲတွေကတော့ဒီနိုင်ငံကြီးမတည်ငြိမ်တဲ့အတွက်ကြောင့်ဟိုလို့ကျွန်တော်တို့တိုက်ပွဲတွေရှိလို့ခိုးတာကိုနှောင့်နှေးကြံ့ကြံ့တာတွေရှိပါတယ်ခင်ဗျဟုတ်ကဲ့
မြန်မာနိုင်ငံကိုစီးပို့ဆောင်ပေးနေတဲ့လုပ်ငန်းရှင်တွေအနေနဲ့ကတော့လမ်းကြီးမှာနှောင့်နှေးမှုတွေရှိခဲ့ရင်စိုးရိမ်မှုတွေရှိကြရတာပါအ
ဓိကကိုယ့်ရဲ့ဟိုကညီမတို့ဆိုလို့ရှင်ဒီအဲ့တဲ့အတွက်လူနာတွေအတွက်တောက်ဆေးတွေပို့ပေးတာဆိုအချိန်မီမရောက်ပါဘူးစိတ်ပူတာပေါ့နော်မြန်မြန်ဆန်ဆန်နဲ့ကိုပစ္စည်းကိုအာဆေးဖြစ်ဖြစ်လေးရောက်စေတယ်နဲ့ပေါ့ဟုတ်ဒီဒီပစ္စည်းမပြတ်မစည်းပဲနဲ့ပေါ့နော်ဟုတ်အဲ့လိုမျိုးလေးအဲ့တဲ့လက်ချက်ထည့်ပေးတယ်နဲ့ခါကြလို့ရှင်ရေခဲဆေးတွေပို့ရတဲ့ခါမျိုးရှိတယ်အဲ့ကြရင်လည်းလမ်းမှာပြည့်ပြီးသွားမှာဟိုစိုးရင်ရမျိုးရှိတာပေါ့နော်ရေခဲဆေးကြတော့ဒီ အဝါပေါ့သူရဲ့ရေခဲအေးအေးချိန်နဲ့ချိန်ကြည့်ပြီးတော့တည်ရတဲ့အခါမှာတခုခုကြောင့်လမ်းပိတ်သွားမှမျိုးစိုးရင်ရတာပေါ့ဟုတ်
နိုင်ငံရေးမတည်ငြိမ်မှုနဲ့တိုက်ပွဲတွေကြောင့်နောက်ဆက်တွဲဖြစ်ပေါ်လာတဲ့ထိုင်းမြန်မာငွေလဲနှုန်းမတည်ငြိမ်မှုကလည်းကုန်စည်ပို့ဆောင်မှုကာကွယ်လုပ်ငန်းကိုဆက်ရောက်မှုရှိနေပါတယ်
။ငွေရဟိုဘက်ကမြန်မာပြည်ကကုန်တယ်ကဒီပစ္စည်းတစ်ခုကိုသူတို့ကဝယ်ပြီးတော့ရန်ကုန်မှာပြန်ရောင်းတယ်ပေါ့။အဲသူက40ငွေလဲနှုန်းနဲ့ဝယ်လိုက်ပြီးတော့ဟိုမှာသူက50နဲ့ရောင်းတာ။ဟို50နဲ့ရောင်းလဲပြီးတော့ဒီဘက်ကကျွန်တော်တို့ပြန်လဲလာဝယ်ရောငွေစည်းကရပ်ပိုင်းလေးတွေမှနေပြန်တက်သွားတော့သူက55နဲ့သူပြန်ဝင်ရတော့သူကတော့ပြန်ရှုံးနေသေးတယ်အဲ့အတွက်ကြောင့်သူတို့ကလည်းလုံးလက်ဆာမလို့ဟိုဝဲပြီးတော့ရောင်းနေရတယ်သူတို့ကဟိုဘက်ကိုဟိုအရင်လောက်ပဲရတာပေါ့နော်အရင်ကြီးမမြတ်တော့ဘူးပေါ့စီစီမဖြစ်ဘူးငွေစည်းကတစ်ရိတ်နဲ့တစ်ရိတ်နဲ့တက်တက်လာတဲ့အခါကျတော့အဲ့လိုမျိုးလေးတွေဟိုသူကုန်တယ်တွေကလည်းအကြံနေတယ်ပေါ့အဲ့ကျသူတို့ကျွန်တော်ကလည်းအနေတော့ကျွန်တော်တို့ကိုလက်ထပ်ဈေးစစ်တာပေါ့နော်အဲ့ပို့ကားတွေချော့ပါအောင်ဆိုကျွန်တော်ကလည်းဒီဘက်ကထိုင်းဘက်တော့ဘတ်နဲ့သွားတာဆိုတော့ဟိုဘလို့ပဲပြောပြောဘန်းကိုပဲပေးရတာကားသမားတွေကိုအဲဒါကြောင့်မလို့ကျွန်တော်တို့ကလည်းဒီဘတ်ဈေးကိုငဘုံဈေးတိုင်းပဲယူပါတယ်အဲထပ်ပြီးတော့မတိုးဘူးဒါပေမဲ့သူတို့ဘက်ကမြန်မာငွေရတော့တိုးသွားကြအောင်မလို့သူတို့ကဟိုကျွန်တော်တို့ထပ်ချက်ပါကျွန်တော်လည်းတက်နိုင်ရတော့ short ပေးပါတယ်
မှာရောက်ရှိနေပြီးနှစ်နိုင်ငံဆက်ဆက်စီးပွားရေးလုပ်ငန်းလုပ်ကိုင်နေကြတဲ့မြန်မာပြည်သားလုပ်ငန်းရှင်တွေနဲ့အလုပ်သမားတွေအားလုံးကတော့အေးအေးချမ်းချမ်းသာသာရရနဲ့လုပ်ငန်းတွေချောချောမွေ့မွေ့လုပ်ကိုင်နိုင်ဖို့မြန်မာပြည်ကြီးအတွက်နေ့စဉ်နေ့တိုင်းအချိန်တိုင်းဆူတောင်းနေကြရတာပါရှင
်မင်းညိုလင်းစစ်စစ်တက်ဆက်တဲ့နေရာပေါင်းစုံအကြောင်းစုံအစီအစဉ်ကိုနားဆင်ကြရတာပါခင်ဗျအင်္ဂါနေ့ညအတွက်အပတ်စဉ်ကဏ္ဍတွေကတော့ဒီလောက်ပါပဲဒီအမေရိကန်အတန်ကနေအင်္ဂါနေ့ညပိုင်းအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေတာပါအခုဆက်ပြီးတော့ကြာရှိနေသေးတဲ့အချိန်မှာဒီကနေ့အတွက်နောက်ဆုံးရရှိထားတဲ့သတင်းအကျဉ်းချုပ်ကိုဦးတမောင်တန်ကတက်လက်ပြောပြပေးပါဦးမယ်ခင်ဗျာ
ဒီမနက်ကအတွက်အတိဒုက္ခရောက်နေသူတွေအတွက်လူသားချင်းစာနာထောက်ထားမှုအကူအညီတွေထပ်မံပေးရသွားမယ်အကြောင်းနဲ့အကူအညီပေးရမှာလိုအပ်နေသူတွေလက်ထက်ဘေးကင်းလုံခြုံပြီးအဟန့်တားမရှိပို့ပေးနိုင်ရေးမြန်မာနိုင်ငံဘက်ကဖွင့်ပြုဖို့ဂျပန်ဆိုရကတောင်းဆိုလိုက်ပါတယ်ပြီးခဲ့တဲ့ဇန်နဝါရီ25ရက်နေ့ထုတ်ပြန်တဲ့ကုလသမဂ္ဂစီရင်တွေရမြန်မာနိုင်ငံမှာပြည်တွင်းအိုးမဲ့အိမ်မဲ့ထွက်ပြေးသိမ်းရှောင်နေရသူတွေအပါအဝင်လူဦးရေ 18.6 သိန်းအကူအညီလိုအပ်နေတာပါထွက်ပြေးသိမ်းရှောင်နေရသူတွေကိုအကူအညီပေးဖို့အတွက်လည်းနောက်ထပ်လူသားချင်းစာနာမှုအကူအညီခန့်မှန်းရေးစုစုပေါင်းဒေါ်လာ160ကျော်အထိပေးအပ်ဖို့ဂျပန်ဆိုရကဆုံးဖြတ်ထားတဲ့အကြောင်းဂျပန်နိုင်ငံခြားရေးဝန်ကြီးဌာနကကြေညာချက်ထုတ်ပြန်ခဲ့ပါတယ်တရုတ်နိုင်ငံကရုရှားကိုစစ်လက်နက်တွေပေးအပ်ဖို့စဉ်းစားနေတယ်ဆိုတဲ့အပြောအဆိုတွေနဲ့ပတ်သက်ပြီးဒီရေးကိစ္စကိုဆွေးနွေးနေတဲ့အရေးအယံမတွေ့ခဲ့ဘူးလို့ယူကရိန်းစစ်ဘက်ထောက်လှမ်းရေးအကြီးအကဲခရီလိုဘူဒန်နော့ဖ်ကအမေရိကန်မီဒီယာကိုပြောဆိုလိုက်ပါတယ်ဒီကိစ္စဖြစ်တိုင်းကြီးအလားအနံနဲ့ပတ်သက်လို့တနင်္လာနေ့က VOA နဲ့တွေ့ဆုံမေးမြန်းကမှယူကရိန်းစစ်ထောက်လှမ်းရေးအကြီးအကဲကဒီဘော့တစုံတရာပြောဆိုလို့ခြင်းမရှိပါဘူးလို့တုံ့ပြန်ခဲ့ပါတယ်အခုလောလောဆယ်မှာလည်းတရုတ်ဘက်ကရုရှားကိုလက်နက်လွှဲပြောင်းပေးဖို့သဘောတူထားမရှိပါဘူး။ဒါနဲ့ပတ်သက်လို့လည်းဆွေးနွေးဖို့အစီအစဉ်တောင်ရှိမယ်မထင်ပါဘူးလို့သူကပြောဆိုခဲ့ပါတယ်။အမေရိကန်နိုင်ငံရဲ့ဝန်ကြီးအန်တိုနီဘလင်ကန်ကတော့အာရှလက်ပိုင်းနိုင်ငံတွေကထိတ်တန့်သံတမန်တွေကိုဇက်တိုက်တွေ့ဆုံမှုအတွက်ကာဇက်စတန်ကိုဒီနေ့ရောက်ရှိနေပါတယ်။ဒီသတင်းမှနောက်ပိုင်းမှာဥစ်ဘက်နိုင်ငံမျိုးတော်တတ်စကန်ကိုလည်းရောက်ရှိမှာဖြစ်ပါတယ်။ဘုဒ္ဓအာရှတိုင်းပြည်တွေနဲ့လွတ်လပ်ရေးအချုပ်အခြာအာဏာပိုင်ဆိုးရေးနဲ့နယ်မြေတည်ထောင်ရေးကိုအမေရိကန်ကဂတိကဝတ်ထားလေးစားကြောင်းနိုင်ငံရေးဝန်ကြီးဘလင်ကန်ကပြောဆိုလိုက်မယ်လို့အမေရိကန်နိုင်ငံရေးဝန်ကြီးဌာနရဲ့ထုတ်ပြန်ချက်မှာပြောထားပါတယ်။အမေရိကန်ကယူကရိန်းမှာစိတ်တောက်ဖြစ်စေတဲ့ဓာတုပစ္စည်းတွေကိုအသုံးပြုရန်ရန်စဖို့အစီအစဉ်ရှိတယ်လို့ရုရှားကာကွယ်ရေးဝန်ကြီးဌာနကဒီကနေ့ဆွဆဲလိုက်ပါတယ်။အထူးစစ်ဆင်ရေးနေရာတွေမှာရုရှားတပ်တွေကဓာတုလက်တဲ့တွေသုံးဖို့စီစဉ်နေတယ်လို့ယခင်ရုရှားနိုင်ငံရေးဝန်ကြီးနိုင်ငံရေးဌာနရုရှားနိုင်ငံဆိုင်ရာအမေရိကန်သံတမန်ကြီးဂျွန်ဆူလီဗာကဖေဖော်ဝါရီ22ရက်နေ့ကအမေရိကန်နိုင်ငံဝက်ဆန်စင်တာမှာပြောခဲ့တာကိုကိုကပြီးရုရှားကာကွယ်ဝန်ကြီးဌာနကအခုလိုကောက်ချက်ဆွဲဆွဆဲလိုက်တာပါ
နောက်ဆုံးရရှိထားတဲ့သတင်းအချင်းချုပ်ကိုဥတ္တမောင်တန်တင်ပြပေးခဲ့တာပါခင်ဗျာမကြာခင်မှာကျွန်တော်တို့ရဲ့အစီအစဉ်တွေလည်းပြီးဆုံးတော့မှာဖြစ်ပါတယ်ဒီကနေ့ညအတွက်အစီအစဉ်ထုတ်လို့ရမှုကတော့အလိမ္မာဖြစ်ပါတယ်စပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ Joe Gill နဲ့ PJ Elliot တို့ဖြစ်ကြပါတယ်ကျွန်တော်ကတော့ဇောင်းဝင်လိုက်ပါခင်ဗျာ View American တန်ရဲ့အင်္ဂါနေ့ညပိုင်းအစီအစဉ်တွေကိုနားဆင်ကြည့်ရှုအားပေးနေကြတာဖြစ်ပါတယ် View ကိုကြည့်ရှုနားဆင်ကြတဲ့အတွက်လည်းအထူးပဲကျေးဇူးတင်ရှိပါတယ်သောရရှိမန္တလေးကအမြဲတမ်းပြည်သူပြည်သားအားလုံးပေးရနေတဲ့ခတ်သိမ်းကင်းဝေးပြီးတော့အလိုရင်းဆန္ဒတွေအမြန်ဆုံးပြည့်ဝနိုင်ကြပါစေခင်ဗျာ Thank you.